And today I'd like to talk about the Dhammacakka and compassion. Dhammacakka is a Sri Lankan pronunciation. In Burmese translation, pronunciation is called Dhammacakka. Dhammacakka and compassion. In Thai translation, it's called Dhammacakka and compassion. Dhammacakka, Dhammacakka or Dhammacakka is the first teaching of the Buddha, the first lecture. In about 10 days' time, we are going to be commemorating its anniversary, more than 2,600 years of the Dhammacakka anniversary. So when we talk about Dhammacakka, what comes to our mind is a will, a Buddhist will. Have you ever noticed how many spokes we have inside that will? Can anyone? How many spokes? You know, so we call that spoke, you know, it's 1, 2, 3, 4, 5, like that. 8. And 24. You have 8, you have 24, and?
8.
Yes, 8, 24. Anything more? The number tells you something. You know, this is you can say Buddhist art. If you study Buddhist art, you're going to study how many inside, how many spoke inside. Is it 3? Is it 4? Is it 5? Is it 6? So this is for you to pay more attention, to pay detailed attention when you see the Buddhist wheel next time. Okay? If you get all the questions correct, I think we must have some prize. Okay, some prize giving. The will itself is about something functioning. It symbolizes something that is functioning. If it is not functioning, okay, we cannot use a will to demonstrate this. If a family is functioning, then this is the idea. If an organization is functioning, the will is telling. If a country is functioning well, again, you can see the will is turning. If the will is not turning, if the will is just standing still, or if it's just lying down, then this will is not serving its purpose. It's not working. So when we hear the word Dhammacakka, 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 we have to understand this is symbolism. This is a metaphor. The Buddha is illustrating a point with this symbol. So what's that point? Okay, that's what we're going to discuss this evening. The whole world's imagination was captured a few days ago behind the plight of the 13 boys trapped, okay, in a cave in Mesai, in northern Thailand, on the border of Myanmar and Laos. And it has been reported that the assistant coach that took them into the cave, or that went into the cave with them, he knows how to meditate because he was a monk for about 9 years. He learns how to meditate, and he was using his meditation skill to preserve his energy and also to calm the boy and to help the boys preserve their energy. They only had some snack. They didn't have proper food, and they went without food for many days. So how could they survive with that? Okay, I have seen one Australian newspaper, giving a report and some various others. In terms of coping with that, this book called Clinical Handbook of Mindfulness, published in 2009, Clinical Handbook, of Mindfulness. Mindfulness in Pali is called, in Burmese pronunciation, is called the Dhi. In Sri Lankan and Indian pronunciation, it's called Sati. In Thai translation, Thai pronunciation, it's called Sati. Okay, the same word. This mindfulness, how they use this mindfulness in clinical context. You can see physician, clinical psychologist, neurologist writing here. Many articles. In chapter six, it talks about emotional memory. Your emotion has a memory, many memories, and your emotion pattern repeats itself. That's why it becomes a pattern. Okay, it becomes a pattern. That pattern in Burmese we call a jin. Sik kanzam jin. Emotional pattern. In Thai, you can say nisai arom. Arom. This is for the sake of people who are listening in Bangkok, and for people who are listening in Yangon. This is sik kanzam ujin. Your emotion becomes established, and it repeats in that pattern. So we call emotional pattern. And here they use the word emotional memory. Mindfulness and compassion is the title. I just would like to briefly tell you that when you have a difficult and traumatic experience, how your body and mind cope with that. Whether you see that as a threat or whether you just see it as a challenge, these two things, in technical terms, they are so different. When you see it as a threat, your subconscious mind is elevating the sense of threat. Mahabodhi Myan Searo, I nearly quote him every Dhamma talk. Mahabodhi Myan Searo says, the original threat is only 25%. What our subconscious mind multiplying that out of fear is 75%. So you got 100%. And in this, they call this threat protection system. Threat protection system. When there's a threat, there's a protection mechanism. There's a survival mechanism that kicks in. When somebody criticizes you, your first response is to explain that this is not true. You see, this is a protection. When you get a negative review at work, the first thing for you is, you know, to defend yourself. This is not true, this is not fair. I have done this. I have put in so much work and I'm still getting this negative evaluation. You know, that kind of protection mechanism is activated. At that moment, whether you can calm yourself down from 100% to 25% to the original. If you can, then your will, your Buddhist will, your Dhammacakkha will, Dhammacakkha will is working. Okay? If not like that, if every day you just keep thinking about that and now you feel tense to even speak to your teamwork member, your colleague, if you feel tense. If you feel tense to even speak to your family members, to your friend, when you speak, you feel agitated, you feel defensive. You think that everyone in the world is attacking you, is looking at you negatively. This is called a highly elevated sense of threat. A highly elevated sense of threat. We are elevating the sense of threat ourselves. The original is only 25%, but then we multiply that into a higher sense of threat. Meaning we top up, just like we top our telephone bill. Just we top up something. So our subconscious might top that up. This happened to animals in the jungle. It also happened to people living in big cities like Singapore, like London, like New York, Chicago, Washington. Okay, Bangkok. Like that. Yanko, Nibyo. It happened to people like that. We multiply that. But what the Buddha is saying is that, look, mindfulness and compassion, they are the answer. Just to calm your mind and keep the threat only at the 25%. 25%, we all can deal with this. We can manage this. 100%, this is difficult. This is difficult. You can see the boys in the cave. You know, their meditation teacher, I imagine, okay, would be teaching them how to observe their breathing. When they observe their breathing, whether they should breathe harsh, whether they should breathe very gentle, you know, he would be teaching them, I imagine. But if you breathe slowly, if you're connected with your breathing, now you can regulate, I use the word regulation, you can regulate your metabolic system. How much heat, how much cold, how much energy you want to use. Of course, if you walk, you use more energy. If you sit down, you use less energy. If you lie down, you use even less energy. If you walk, if you're walking around with an anxious mind, you use the most energy. Physically and emotionally. So what they do, I think, is, you know, to connect with their own breathing to keep themselves calm, because they will be trapped. The water was rising, and they didn't know a way out. As has been reported in the newspaper, I saw it in Thailand yesterday. I just came back from Bangkok. Again, the newspaper referred to the Facebook of the doctor, the Navy SEAL doctor who stayed with them. They actually dig very deep. They use just stone to dig, just to find a way out. They had energy. Of course, support, group support means a lot. They stay in one place, and there is someone to, there was somebody to always support them emotionally, to keep them calm, to teach them how to remain calm. Yeah. That means the boys, they didn't elevate, they didn't multiply. Most of the time, they wouldn't multiply a sense of threat, a sense of danger. Danger, yes, of course, you know. They felt very hungry, they were feeling very hungry. When we are hungry, how do we feel? You know, we easily feel short-tempered. We easily feel irritated. We can't really concentrate. That must have been the case at the beginning. So, after they started doing meditation, that must have them to accept, yes, we are here, yes, we are trapped. Okay, to accept that instead of fighting with the danger, instead of fighting with the threat. Because if you are fighting with the threat emotionally, you multiplying it. And the psychologist here says a negative emotion such as fear, such as panic, they last only 90 seconds. Remember, only 90 seconds. Okay. They will last longer if we resist that, if we don't recognize it. Or they will last longer if we try to run away from it. So in Charles Darwin's word, if we go into fight or flight mode, then the negative emotion will last longer. Otherwise, the lifespan of a negative emotion is only 90 seconds. 90 seconds, physiologically and emotionally, we can cope with this. When we can't cope with it, that's because subconsciously we are multiplying the burden of this negative impact, this negative emotion. Okay, we are prolonging this. That is a technical term in Pali, okay, prolonging suffering, prolonging negative impact of suffering. It's called Mapanja. We're not going to talk about this today. It's a huge subject, it's a big subject in Buddhist psychology. But this evening, I just want to say that we are celebrating the Dhammacakka annually. That's the beginning of the rains retreat, what we call in Burmese Wazu, what we call in Thai Kaupansa, in Sri Lankan Wasanakala. Okay. Now, celebrate this, the best way to celebrate is, of course, to bring the teaching of the Dhammacakka into our heart. That is why I ask you, how many spokes you see inside, you have noticed inside. In Sri Lanka, usually it's 8. That's the Eightfold Path. Noble Eightfold Path. The 8 qualities that we have to accumulate in order to form our own will, a Buddhist will, and so that this will is working. Okay. If you have a will, but inside you don't have enough spoke, that's not strong enough, it's not going to work. It's not going to work. In some cases, it's 4. That's the 4 Noble Truths. Again, it's from the first sermon of the Buddha, the first lecture of the Buddha. In Thailand, if you see the Buddhist flag, which is yellow color, they call Dhammacakka flag, Thong Dhammacakka. That has 12 spoke. The 12 spoke is about enlightenment. Okay, enlightenment. How your understanding comes to be formed. And it has 12 aspects or 12 stages. Today, what I'd like to talk about is only mindfulness and compassion. Mindful compassion. The title has only compassion. But without mindfulness, there is no compassion. There's no compassion. In the 8 factors of the Eightfold Path, the second one, what we say, right thought or right thinking, that's about emotion. Okay. The Buddha talks about managing our emotion so that it doesn't become destructive, number one. Such as anger, such as fear, such as irritation, frustration, they are destructive. So if we can have a proper attitude, right attitude, so that we don't get agitated easily, or even after we have started feeling agitated, if we know how to bring back calm and positive thinking, calmness and positive thinking, then this is called right thinking. The kind of thinking that doesn't aggravate problems. Instead, the kind of thinking that reduces problems. And this is called right thinking. The second one is the thought of non-violence. The thought of non-violence means the thought of compassion. You know, when somebody says something very bad to you, you just don't want to see this person. If you are very powerful, you want to remove this person from the area you live. Sometimes you want to remove the person from this earth. You want to finish the person off. See? That's a violent thought. But sometimes you don't want to do that to other people. You want to do that to yourself. You face difficulty and you don't want to live anymore. You don't want to exist anymore. We call this suicidal thought. Suicidal thought. That thought is also violent. That's not the right thought. Okay? That's not the right thought. What the Buddha is saying here is that I wish I have, you know, a whiteboard to write something to you so that you can remember. I know, you know, if I say too much, you wouldn't remember. But hopefully, okay, one day, you know, we have a chance to repeat this. Just remember brief point. Right thinking means compassionate thinking. When you have difficulty, instead of blaming yourself, instead of putting in more pressure on yourself, if you feel compassionate about yourself, then the 25% problem will remain as the 25%. It will not be increased to 50%, 75%, or 100%. I just like to quote one research. I've marked it somewhere, but I can't immediately recall this. The fact is that if you feel compassionate towards yourself, the threat system does not multiply the stress. Okay, this is according to the neurologists and better. Is this better? Okay. I'd like to read from 102, page 102, from this book, Clinical Handbook of Mindfulness. I'd like to read one paragraph. For over 2,500 years, Buddhist psychology has seen human psychology as dominated by the efforts of our minds to cope with the inevitability of threats, losses, and harms that give rise to suffering. None of us are immune to life's frustrations, of finite decays and deaths, ourselves, and of those, I mean, it's a separation from those we love. At the heart of Buddhist approach is to train our mind in ways that enable us to face. That's with bracket to face this, to emphasize, but also to flow with the harsh realities of life. The two most important tasks in this mind training are those of mindfulness and compassion. This is from the scientists talking from clinical point of view. To face difficulty, sometimes instead of facing the difficulty, what we do is that we are fighting with it. We are fighting with that. And sometimes instead of facing it, we are running away from it. So what the Buddhist meditation and also these scientists are saying is that we can just be with the difficulty. We have the ability to be with that if we don't have the habit of increasing it, multiplying it. This is called being mode. B-E-I-N-G, being mode. M-O-D-E, being mode. To be in a being mode, meaning you just be there. Okay. When you do meditation, when you see pain, as a new meditator, what you do, you just fight with it. You just try to run away from it. Sometimes you increase your effort, try to breathe harsh. You expect the pain to go away. You try to chase it. All those efforts, they are about not accepting pain. They are about fighting with pain. They are about running away from pain. But after 4 or 5 days with pain, you no longer fight with that. You no longer run away from it. Instead, you recognize it. You are just with the pain, being with the pain. You are in a being mode. If you can apply this to your stress, okay, now stress has occurred, maybe in the office, maybe in the meeting room, maybe on the bus, maybe on the train, maybe at the airport. If you just have mindfulness, and then mindfulness means awareness of your stress, the existence of your stress, and you know that stress is there. Stress has a reason. You are being in the being mode. You are there in the being mode. This is what I say, to face and also to flow with that. By doing this, okay, we are not only wasting our energy, unnecessarily wasting our energy by multiplying it on the one hand and by trying to run away from the other. You can see the brain is pulling in different direction. Multiplying it, this is one way, multiplying the threat, because you think the threat is life and death situation. That may not be the case, but your subconscious mind is thinking like that. And out of habit is reacting, using all your energy. Okay? That's the threat. On the other hand, okay, you are trying to run away from the increasing threat, from the increasing sense of threat. You're trying to run away from it. You can see how we are using our attention, our energy, very unwisely. Okay. Limited energy, but we are using it at the same time in many ways. In many ways. So, what I want to say today is that compassion is part of the Noble Eightfold Path that we call in Burmese Makhen Sheba, in Thai Mak Mi Ong Pet. It's part of this. Without compassion, we will not be able to cope with a stress of life in the long run. In the long run, what we need is resilience. We need this one. And in order to retain resilience, what we really need is to preserve our energy whenever we have to respond to stress. This book is published by Harvard University Business Review Press. The same with this book. from Harvard University. This evening, how do we feel compassion for ourselves and for other people? Because compassion is widely misunderstood. In Burmese, in Thai, in Sri Lankan, in Sinhalese, it's widely misunderstood. In Burmese, if you say "tanare," you don't want that. You don't want compassion. Okay? It means that somebody a lot higher than you is feeling some pity on you because you feel very low. See? So people have a lot of misunderstanding about compassion. And they don't want that. They don't want to practice this. The same in Thailand. Na song san ma. Song san means that's pitiful. Pitiful. What I have come to realize is that the Burmese and the Thai, we cannot distinguish between compassion and pity. Pity is very much self-centered. Compassion is very much other-centered. You center on other people. Pity is self-oriented. Compassion is other-oriented. Other-oriented. So if you orientate your attention towards other people's pain, and you feel that without judging. Judging means without thinking good or bad, without thinking who is higher, who is lower in terms of status, without thinking that way. You just feel the pain. Okay, you just feel the pain. I don't want to read all these scientific experiment of meditation. This is the telomere effect, you know, by a Nobel Prize winner, Professor Elizabeth Blackburn from University of California. Okay. And this book is by a French scientist who became a monk some 30 odd years ago. This is the result of the experiment of meditation in neurological lab. I'd like to read one or two sentences to you. This book is available in our library, and I bought this from the Evergreen Bookshop in Singapore. In case you don't know where the Evergreen Bookshop is, it's a very good Buddhist bookshop. Okay, I'm doing some commercial now. Page 57. When I, this means Matthieu Ricard, okay, the French biologist, okay, he has a PhD in secular biology. When I engage in meditation on altruistic love and compassion, Tanya, that's the scientist, Tanya noted that the cerebral network, the cerebral is the part of the brain, cerebral networks activated were very different. In particular, the network linked to negative emotions and distress was not activated. You're actually focusing on the pain, on the suffering of other people. But your distress hormone, okay, your negative thoughts hormone, they are not activated. They are not being released. In particular, the network linked to negative emotions and distress was not activated during meditation on compassion. While certain cerebral areas traditionally associated with positive emotion, with the feeling of affiliation, meaning you feel connected to, the person who is in pain. Affiliation and maternal love. When the mother feels the love, when her child is crying. Okay, maternal love. For instance, were activated. They have all the scientific, you know, graph and data and the graph of the alpha state going up and down. They can show you that. But I can't explain you. I don't have the scientific background. Yeah. The title of this book is called From Empathy to Compassion in a Neuroscience Laboratory. I'm quoting so many books. I better put them down. Now, we better quote our own experience. I like to guide you in meditation a little bit. Okay? When you think about something that agitates you, that worries you, now you orientate your mind, you direct your mind to compassion. You feel compassion for yourself. Just as the mother feels compassion for her child. Okay, when her baby is crying because of hunger, because of the heat, because of maybe fever if the child is not well, then the mother is not panicking. Instead, she would hold the baby straight. She would hold the baby. That touch between the mother and the baby would reassure the child. Even if the child is crying, okay, after a while, the child will start calming down. The mother has not explained anything. The mother has not given any medicine. Okay. Don't be afraid the mother has not said that. Some of the children of that age, they can't really understand. But when the mother holds the baby, that compassionate touch is giving reassurance. Okay. To the child. I'm sure you know the hormone release, we switch to the positive one, from negative to the positive, from the threat to from being threatened to being reassured. Being reassured. So if you see yourself getting angry, if you see yourself getting disappointed, now visualize yourself as an agitated person, and then with compassion hold that person in your arms. In your arms. First do that for yourself. You have been sitting for some time. If you feel numb, if you feel painful, if you feel a cramp, then visualize yourself with a lot of pain everywhere. Visualize yourself. And then hold yourself in compassion. In compassion. Yeah. So first is yourself. The second one is one member of your family. Just one member. Because we don't have a lot of time. Ideally you should do everyone. Just one person. The person who has the best relationship with you. Not someone who is arguing with you all the time. That happens with families. So someone who you can connect with very easily. Trying to see that person's stress, that person's worry, that person's anxiety, that person's difficulty. And then hold the person in compassion. In love. try to reassure the person it's okay. Okay. The third one, trying to visualize one of your colleagues at work. Your colleagues at work. Who is very stressed out, who makes a lot of mistakes, who says something negative about herself, about themselves and about other people. Trying to hold that person's suffering inside. Lack of confidence, the need to feel defensive. Okay, look at all those suffering. And then hold that person, that colleague, in compassion. Number four, someone who says something bad about you, negative about you. Usually, when you think about this person, you will feel tense. Okay? You will feel tense. Worse, you will feel angry and you want to kill the person. But now, trying to feel the pain of that person. The person may be suffering from jealousy, from fear, from insecure feeling. Okay. Then hold that person with that suffering and feel compassion towards that person. Four people. Number one is yourself. Number two, one family member. Number three, a colleague. Okay. Number four, someone who criticizes you. You see, what we are focusing is pain, problem, stress. Okay. In Pali it's called dukkha. In Burmese pronunciation it's called dukkha. In Thai you say tukkan or tuk. In Sri Lankan pronunciation is dukkha. So I'm asking you to embrace dukkha, to embrace pain, to embrace suffering. Because that's what the Dhammacakka is about. When you are faced with difficulty at work, or maybe on your Facebook, you post a very nice photo and no one is pressing like. No one is giving comment, wonderful. If you are posing a picture with your daughter, no one is saying, look, the two sisters are beautiful. No one is saying that. Now you look at your Facebook, you feel miserable. Because no one is giving positive comment. That expectation is suffering. Is suffering. No expectation, no suffering. In mindfulness arrows, pattern. More expectation, more dukkha. No expectation, no dukkha. Less expectation, less dukkha. Okay. So, Dhammacakka, Dhammacakka, Dhammasajja is about managing pain, emotional pain, physical pain that comes with your professional life, with relationship, with ideology problem. No need to think, to talk about other people. Okay, look at the heroes in the cave, rescuing the 13 people, the 12 boys and their coach. They represent not only the best of Thailand, but also the best of humanity. But you can still see on Facebook, on the Twitter, on the internet, on television, people who criticize those, including mindfulness arrow. Prabhupada Punju. People still criticize him. Okay. some of the famous preacher in Thailand also criticized him. That he was saying, he was boasting, and this one lady was criticizing, this is not a monk's job. Why you go to the cave? That sort of thing. And when we were here in Singapore together, my sponsor told me, he said, okay, you see, there are many people who praise me, also many people who criticize me for this. He said, I need to practice like a rock mountain. He draws a rock mountain. And I asked, how do you do that? He said, okay, I only focus on the suffering of the boys. Nothing else matters. Only the suffering of the boys matters. So when you focus on pain, on dukkha, on suffering, and your mind, okay, is not overwhelmed by negative emotion, then your Dhammacakka wheel is turning, is working. Okay, I hope from this evening, from today's Dhamma talk onward, your Dhammacakka wheel will be working, especially in the office and before you go to bed, when you look at your Facebook. Very important. Why I say very important? Because in this clinical study, mindfulness and sleep, okay, if you cannot deal with that, that's going to affect your sleep. It's going to affect your sleep. So compassion, to calm yourself down, to reassure yourself. Remember, compassion is in the Eightfold Path, is at the heart of the Four Noble Truths. Desire, labor, Ariya Satsi, is in the heart of it. Why? Because compassion is about working with pain, working with dukkha. And the whole point of the Four Noble Truths, or the whole point of the first sermon, the whole point of Dhammacakka is to learn how to manage dukkha. How to manage this. If we can manage this, then the will is operating, is functioning in our heart. My opponent said, don't be crazy with the amulet and the beads and the string that you tie around your hand. Don't be crazy with that. Okay, don't be crazy. That's the second Dhamma talk he talk here in, because some people, you know, after the incident in the cave, when he predicted very correctly that all the 13 are safe and would be found in 1 or 2 days. When he predicted, after he has predicted correctly, everything about him, okay, like the amulet, his picture, everything, the price has gone up many times. And the, can you pass this one? Not this one, the yellow, the red one, yes. Just one. In some places in Thailand, this is priced as priced at 299 bahts. big money. 299 bahts. And when he heard about that, he said, oh, people go crazy. He said, build a pagoda inside your heart. This evening I'm saying, build the Dhammacakka wheel in your heart and turn it in your heart. Okay? turn in your heart. When the weather is very, very hot, turn it in your heart. When the rain is too much, you know, very strong, and going to work is very challenging, then you need Dhammacakka here. Okay, to work in your heart. Whenever there is problem, whenever there is anything negative, we need to remember the will. When we remember this will, we are remembering the Buddha. The Buddha. Mindfulness said, I recall one piece of teaching from the Buddha. He said, the monk Wakali followed the Buddha everywhere, but he didn't practice. So the Buddha said, you know, you just sit next to me every time, and wherever I go, you just do this, looking at me crazy. But you are not seeing me. You know, you are just 1 meter away from me, but you are not seeing me. Because you don't see my teaching, the Dhamma. What's the teaching? That's how to manage dukkha, how to manage difficulty. The reason, one of the reasons why the twelve boys and their teachers survived in the caves, because the Dhammacakka in their heart was turning, was working. They were not multiplying the threat system. It's called threat protection system. They were not multiplying that. Instead, they were able to calm themselves down. They were able to feel compassion for each other. I'm not sure if the camera can see this one. Sui, maybe your camera can see this one, can zoom in this one. This shows the three modes of response, the three modes of response to emergency situation or to difficulty. Okay. One of them is called affiliate focus. Affiliate focus means you stay connected. When you stay connected, okay, the 30 boys, they didn't abandon each other. They stayed with problem. They stay connected with each other. They didn't start blaming each other. When you start blaming each other, you become disconnected. Even between husband and wife, at that moment, emotionally, you become disconnected. Between different people, between different political parties, between the people and the government, when you start blaming each other, at that moment, emotionally, you become disconnected, not affiliated towards each other anymore. This one, affiliate focus, it says you feel content and you feel safe. You feel safe. You are deep, okay, 4 kilometers, 6 kilometers in the cave. But there is one area of your brain that can make you feel safe. That when you feel connected with each other. Okay. When you feel connected with each other. That's this one. There's three modes. I'm not going to explain everything, you know. We will be talking until the 19th July. So, what we are doing is to stay connected with dukkha, with suffering, with pain. Not run away from it, not fight with that. Okay? Not fight with that. Instead, we stay connected with that. It's very difficult to stay connected with that if the mind is very judgmental. This, that, blaming, yourself, blaming other people. Now, if you do that, you are not fully connected with the problem. If we are not fully connected with pain when we are meditating, okay, we can't cope with pain properly. And we want to finish the meditation quickly. You see? We want to say, wow, the meditation alarm is going very slow. It looks like ages, you see. Yes. Why? Because you are not fully and properly connected with pain. So the exercise that I'm asking you to do is to try and stay connected with pain without judging good or bad. Just to feel the pain. Okay? So we do this exercise and we stop the English speaking session, and we take maybe about 5 minutes break, and then we continue the Burmese session, and the Q&A session will be at the end. Okay, so only people who stay until the end has the right to ask questions. So meditation now, meditation on compassion. You breathe in and out. Okay, just connect with breathing. Your breathing. Breathing in and out. This is oxygen supply. There is nothing religious. You don't really need to believe in anything. Just feel compassion for your body. Because without this body, without this oxygen, your body cannot function. Actually, it cannot survive. So, breathe in and out, slow and gentle. You can breathe in and count 1 to 5. Breathe out, again count 1 to 5. Breathing in, 1, 2, 3, 4, 5. Then breathing out, count in your mind, 1, 2, 3, 4, 5. Now start working on compassion. Revisit one of the problems that you have had or maybe you are having now. Feel the pain, the tension, the stress, the burden of that problem. Embrace that with compassion for yourself. Slow and deep breathing. Slow and deep breathing. Okay, now the time is up. Thank you. Sadhu. We have 5 minutes break and then we continue in Burmese.
Hello, Tess.
Okay, send them to Bila. ခုမြန်မာလူဆက်လက်ပြီးတော့ရှင်းပြခြင်းတယ်ဒီနေ့တရားခေါင်းစည်းကဓမ္မစကြာမှသင်ကြားပြီးတော့ကရုဏာတုံ့ပြန်မှုကရုဏာကိုတုံ့ပြန်မှု respond တစ်ခုအနေနဲ့ဒီနေ့သင်ပြတာအဲ့ဒါဘာကိုတုံ့ပြန်တာတော့ဆိုတော့အစမပြေမှုကိုတုံ့ပြန်တယ်အစမပြေမှုတွေ နေစဉ်ရုံးမှာပဲဖြစ်အိမ်မှာပဲဖြစ်ဆက်ပြီးတော့ပြောမှာ Facebook ပေါ်မှာဖြစ်တွေ့ကြုံနိုင်တယ်အဲ့လိုတွေ့ကြုံရတယ်ဆိုရင်ကရုဏာနဲ့ကြည်တတ်ဖို့ဓမ္မစကြာတယ်မလေးဓမ္မစကြာအဝိုင်းသူကလဲဘိန်းလို့ပဲလင်းပြန်ရဲ့ဘိန်း ยถาရဲ့ဘိန်းကာဘိန်းအဲ့လိုဘိန်းနေတယ်
တနည်းရင်ပြောမယ်ဆိုသူက transport တဲ့ရုပ်ပုဆောင်ရေးကိုကိုးစားပြုတာမြတ်စွာဘုရားကဓမ္မစက်ချာသို့ဆိုရဓမ္မစက်ကဘောဓနာစက်ကသူကဓမ္မစက်ချာကိုဒီစက်ဝိုင်းကိုဥပမာအနေနဲ့အသုံးပြုတာစာပြိုင်ညံမှာဒါ illustration ပေါ့တေယုပြတယ်ဟာပေါ့တေယုပေါ်ပြတယ်ဓမ္မကိုတေယုပေါ်ပြတာကစက်ချာဒါစက်ချာကဥပမာနော်ဥပမာ metaphor ခေါ်တာပေါ့အင်္ဂလိပ်လိုဥပမာဓမ္မကဥပမေယအနိုင်ရှင်ခံရတယ်ဥပမာနဲ့ဥပမေယဆိုတာကနိုင်ပြတဲ့ဟာကဥပမာအနိုင်ပြခံရတာကဥပမေယဒီနေရာမှာဓမ္မကဥပမေယစကြကဥပမာဒီစက်ဝိုင်းဒီနေ့ဆို whiteboard မရှိလို့ဖတ်မရတော့မျက်စိထဲမှာပဲရေးအဲ့လို whiteboard ရှိရင်မို့ whiteboard မို့ဒီဓမ္မစကြာရှိရင်အဲ့ဒီအဝိုင်းတွေ့ရင်အဲ့ဒီအဝိုင်းထဲမှာအကန့်လေးတွေဘယ်နှကန့်တွေ့ရတာရှစ်ကန့်လည်းရှိတယ်ဒီမှကြတော့ဘလားတော့ရှစ်ကန့်လည်းရှိနိုင်တယ်လေးကန့်လည်းရှိနိုင်တယ်သုံးကန့်လည်းရှိနိုင်တယ်ဆယ့်နှစ်ကန့်လည်းရှိနိုင်တယ်24ကန့်လည်းရှိနိုင်တယ်24ကန့်လည်းရှိနိုင်အဲ့ဒီတကန့်စီတကန့်စီကသူကကိုတိဆောက်ရမယ်အည်သွေးကိုပြောတာအည်သွေးတစ်ခုပြောတာ24ဆိုရင်အည်သွေး24ခုနားလည်မှု24မျိုး4ခုဆိုရင်4မျိုးအဲ့တော့4ခုဆိုရင်အဲ့ဒါသစ္စာ၄ပါးကိုပြောတာအမှန်တရား4ခုရှိတယ်အဲ့ဒီအမှန်တရား4ခုကိုနားလည်ရင်ဒုက္ခကိုကင်တွယ်တဲ့နေရာမှာကိုယ့်ရဲ့တုံ့ပြန်မှုကမှန်ကန်ပြီးတော့ဒီဒုက္ခပို့ပြီးတော့များအောင်မလုပ်နိုင်တော့ဘူးမလုပ်တော့ဘူးဘဝကပေးတဲ့ဒုက္ခကတော့တအားမများဘူးကိုယ်ကနေထပ်ပြီးတော့ဆောင်းနေတဲ့ဒုက္ခပို့များတယ်ဘဝကပေးတဲ့ဒုက္ခတော့သဘာဝဒုက္ခလို့ခေါ်တယ်ဘာဒုက္ခခေါ်တော့သဘာဝဒုက္ခမစားရရင်စားတယ်စားပြရတယ်ဒီလောက်ကတော့လူတွေကဟိုကန့်တွယ်နေတယ်နေရာထိုင်ခင်းမရှိရင်ဒါလည်းဒုက္ခရောက်တယ်သဘာဝဒုက္ခလေးလေးမိုးလေးနဲ့ဒါပေမဲ့လူအများစုကဘာမှာလူအများစုကအများစုဆိုတော့ဖုံးထင်တာကရဟန်းတော်90ဆိုတော့အိမ်အိုးအိမ်တင်နေအိုးအိမ်တင်နေအရင်လကသူတို့ဒုက္ခတဲ့များနေ့အာကျင်းပတဲ့အခါမှာဘုံဘုံကဂျပန်နိုင်ငံဘာလင်မြို့မှာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့စီဝေးတက်တယ်။အဲ့မှာသူတို့ပြောတာကကမ္ဘာပေါ်မှာဒုက္ခတဲ့68တန်းရှိတယ်။68တန်း။လူရေတန်ပေါင်း9400ထဲမှာ68တန်း94တန်းကြမှာသူကဘလောက်ဖြစ်မှာနော် 1% မရှိအဲ့တော့အဲ့ဒီလူတွေကိုအိုးအိမ်မရှိဘူးလို့ပြောရင်ဒါမှမဟုတ်ဒုက္ခတွေဒီအနောက်နိုင်ငံရောက်တာဒုက္ခတွေဆိုအိုးအိမ်ကောင်းအောင်နေနေရတာဟုတ်ကောင်းတယ်နေရအဲ့တော့ဒီစာဝတ်နေရေးဆိုတဲ့အဲဒုက္ခဒီဒုက္ခတွေရှားတဲ့ဒုက္ခတွေအမြဲတမ်းပြန်ပြီးတော့ဖြိပ်ပေးနေရတဲ့ဘိုက်ကိုပြန်ဖြိပ်ပေးနေရတဲ့ဒုက္ခတွေအဲဖြိပ်ပေးဖို့အတွက်အလုတ်သွားလုတ်တယ်အလုတ်ရင်းနဲ့တစ်ခါတည်းပင်မလာလို့အနာယူပြရတဲ့ဒုက္ခတွေ limitation ခေါ်တာပေါ့အကန့်အသတ်ခေါ်တာပေါ့ခန္ဓာကိုယ်ရဲ့အကန့်အသတ်အဲ့ဒီအကန့်အသတ်တွေကြောင့်ဖြစ်လာတဲ့ဒုက္ခကသဘာဝဒုက္ခတဲ့သဘာဝပြင်ဖြစ်တဲ့ဒုက္ခအဲ့ဒီဘာဝဒုက္ခဘုံဘုံတို့တရားနာပိဋကတ်တို့ကင်တွေနိုင်စွမ်းရှိရဲ့ကိုယ်ကင်တွေနိုင်စွမ်းပို့ပြီးတော့မြင့်မာတတ်တဲ့အရာကတော့ဘာလို့ဆိုတော့တစ်ဖက်ကဒီဒုက္ခကိုလျှော့ဖို့ကြိုးစားတယ်တစ်ဖက်ကလည်းပဲ မသိမသာထပ်ပြီးဖြည့်နေတယ်ဟုတ်တယ်မလား split personality ဆိုတာ psychology မှာရှိတယ် split personality တယောက်တည်းနှစ်စိတ်ဖြစ်နေတာပေါ့စိတ်ကနှစ်စိတ်တစ်စိတ်ကဒီဒုက္ခကိုနည်းစေခြင်းနဲ့နောက်တစ်စိတ်ကတော့ထပ်ပြီးဖြည့်နေတယ်ဆန့်ကျင်ဘက်ဖြစ်နေတယ်ကိုယ့်ရဲ့ယင်တွင်းမှာပဲဝိရောဓိဖြစ်နေအဖြည့်တာအိမ်မှာလည်းဖြည့်တယ်ငါတယောက်တည်းပဲပကံစေးရတာဘသူမှဟာကိုကြီးမစေးစဉ်းစားမှတခါတည်းဒီမျက်စိလဲတာငါပဲလောတာပဲအဘူဇာရှော်လဲငါပဲလို့အဲတော့ငါရှော်ပြီးတော့လှမ်းတော့မှအဘူဇာရုပ်ဖို့မရဘသူမှရွေ့မပြောဘူးနော်အထူးသဖြင့်ဓမ္မစကြာနေနဲ့ဤလို့ဘသူမှရွေ့မပြောရဲအဲတော့အိမ်မှာလဲအဲ့လိုထပ်ပြီးတော့ဒုက္ခကိုထပ်ဆောင်ထပ်ဆောင်ရုံရောက်သွားလည်းပဲကြည်စမ်းမအောင်ဒီကောင်ကငါ့ကိုထိပ်ပြီးတော့ဟိုမကူညီခြင်းဘူးအဲသူလိုတော့ငါကူညီပေးတယ်ငါလိုတဲ့ခါကျတော့သူကမတိကြအောင်ဆောင်လုပ်နေတယ်ဟုတ်တယ်မလားအစည်းအဝေးထဲမှာလည်းငါ့ကိုအမြဲတမ်းဆန့်ကျင်ပြီးတော့ပြောတယ်ဒါမျိုးပေါ့နောက်ပြီးတော့လူကြီးစီသွားပြီးတော့ငါဘာတွေမကောင်းပြောလည်းမသိဘူးအဲ့ဒါမျိုးတွေစိတ်ထဲမှာလည်းကိုယ့်အကူတွေးနေအဲ့လိုတွေးနေဒုက္ခကိုကိုအမြဲတမ်းထပ်ပြီးတော့ဆောင်းနေတာအဲ့ထပ်ဆောင်းတဲ့ဒုက္ခကတော့ကိလေသာဒုက္ခခေါ်တယ်ဘာခေါ်တော့ကိလေသာဒုက္ခအာတဝဒုက္ခအာတဝဒုက္ခကိုလည်းခေါ်တယ်အာတဝနဲ့ကိလေသာနဲ့တူပဲအာတဝတစ်ခုကတဘာဝဒုက္ခနောက်တစ်ခုကအာတဝဒုက္ခကိလေသာဒုက္ခတဘာဝဒုက္ခကမလွန်ဆန်းနိုင်ဘူးဒီခန္ဓာ၅ပါးရလာပြီဆိုရင်စားတတ်တယ်စားတတ်တဲ့ပိုက်ကိုဖြိပေးရတယ်ဒီခန္ဓာကိုယ်ကပင်မတတ်တဲ့ပင်မတတ်တဲ့ဒီခန္ဓာကိုအနာယူဖို့အတွက်နော်လုံလုံချုံအနာယူဖို့နေရာကိုယ့်ရဲ့အိမ်လေးရှိဖို့လိုအပ်တယ်တလောက်ကတော့လုံနိုင်ကြတယ်တဲ့လုံနိုင်ကြတယ်ဒါပေမဲ့မသိလို့အခုခေတ်အင်္ဂလိပ်စကားပြောနဲ့ပြောရင်တော့ဒီမှာဒီစာဒီသေးသေးလေးရေးထားတယ် emotional intelligence တဲ့ intelligence မဖြစ်လို့ emotional ဘာလို့ intelligence မဖြစ်လို့ကိုယ့်ရဲ့ခံစားမှုကိုယ့်ရဲ့အတွေးနဲ့ပတ်သက်ပြီးတော့ intelligence မဖြစ်လို့မသိလို့နားမလည်လို့ဒါ Harvard တက္ကသိုလ်ရဲ့ business review ကနေထုတ်ထားတဲ့စာအုပ်လေးပါနားမလည်လို့နာမည်တော့ပါဠိလိုအဝိဇ္ဇာလို့ခေါ်တယ်ဗာခေါ်တော့အဝိဇ္ဇာအဝိဇ္ဇာကြောင့်ကိုယ်နားမလဲတဲ့အတွက်ကြောင့်ပြဿနာကိုနားမလဲတဲ့အတွက်ကြောင့်မလို့ပြဿနာကိုကင်တွယ်ရတဲ့မိမိရဲ့စိတ်ကိုလည်းကိုယ်နားမလဲတဲ့အတွက်ကြောင့်မလို့သွားကင်တွယ်တဲ့နေရာမှာပြဿနာပို့ပြီးတော့များသွားတာပို့ပြီးတော့များသွားတဲ့ပြဿနာကိုကြတော့ကိလေသာဒုက္ခခေါ်တာဒေါသကြောင့်လည်းများသွားတယ်လောဘကြောင့်လည်းများသွားတယ်နော်ဒီထဲမှာတခါထပ်ပြီးတော့ရလိုက်ပြောင်းဒီမှာဒါလေးသူပြောတာသူက3ခုရှိတယ်မော်ဒယ်3ခုရှိတယ်တုံ့ပြန်တဲ့မော်ဒယ်နော်တခုကတော့ threat system ဆိုတာကကြောက်စိတ်နဲ့ကြောက်စိတ်ကြောင်းနည်းနည်းပဲရှိတယ်အန်ဒရယ်ကိုကိုယ့်ရဲ့မသိစိတ်ကmultiply လုပ်လိုက်တယ်အများကြီးလုပ်လိုက်တယ်အများကြီးဖြစ်သွားတယ်အဲ့တော့ threat system system တခုဘုံဘုံတို့ရဲ့ဒီတုံ့ပြန်မှု system လေတုံ့ပြန်မှုစနစ်အုံနောက်ရဲ့တုံ့ပြန်မှုစနစ်ဒုက္ခနဲ့တွေ့တဲ့အခါမှာအုံနောက်တုံ့ပြန်မှုစနစ်နောက်တစ်ခုကတော့drive system တခါကအင်္ဂလိပ်လိုပြောတာမပြောမိဘူး drive system အဲ့တော့တခုခုစိတ်ထဲမှာမချမ်းမသာဖြစ်ပြီးစိတ်ထဲမှာနေမတိထိုင်မသာဖြစ်ပြီးဆိုရင်အာယုံပြောင်းလိုက်တာအာယုံပြောင်းပြီးတော့စိတ်ညစ်တယ်ဆိုရင်အပြင်သွားပြီးတော့ဟိုသွားစားပေါက်နေလိုက်တယ်အဲ့ဒါမျိုး ตัวซาตาวเนี่ยเอ็กไซต์เมนต์ไล่ชาเอ็กไซต์เมนต์เซ็งลุชามูไล่ชาไอ้เซ็งลุชามูเนี่ยที่พยายามจะเอาไก่ด้วยโอเคเซ็งลุชามูไก่อันนั้นจะเรียกดรีฟซิสเต็มที่คาร์มอนต์ดรีฟซิสเต็มนั่นก็เรียกอัฟฟิลิเอตซิสเต็มอัฟฟิลิเอตจะรอที่พยายามจะเอาตัวชีโก้ชีได้คันซาบิโร่ที่พยายามจะเอาเนี่ยเสียด้วยชีนี่เซตด้วยชินีที่เซตด้วย affiliate system สุดเลยที่พิจารณาชีเดหากันที่พิจารณาเนี่ยเซตด้วยชีพิจารณาอุ้มเนี่ยจีชูบีโร่ไม่พิจารจีชูบีโร่ตัวดีชินีเนี่ยที่ system ก็ account ส่วนเนี่ยถ้า clinical handbook of mindfulness สุดเลยก็เสียวันดีที่เป็นเนี่ยชินีต้องอยู่ได้ตัวดีบุตรตัดรูดรีบแทนตัดรูดรีบแทน mindfulness รีบตอนนี้เราพูดถึง drive system สุดท้ายโลภะเอาอยู่ละโอ้ทุกขานี่ด้วยลายเส้นยังไงบาลุกเส้นบุมาสุเองช้อปปิ้งก่อนช้อปปิ้งมันรู้เลยเว้ยอะไรทั้งนั้นมันรู้เลยเว้ยเวพี่เส้นยังไงชอบยอดวะมันรู้เลยเวอ่ะมัวเวเข้ามาพาลูกดูกายไล่ชาไล่ชีไล่ซีซีไล่ไอ้เรื่องนี้ดิเส้นยังดับยอดวะไอ้เรื่อง drive system ลูกคน drive system drive system คือที่คนนี้มาเลยยินให้มา urge สุดเลยฮะที่เปลี่ยนแปลงสันดาสิ่งนี้อะไรต้องตากูโลภะเลยตาโลภะโลภะเอาตัวที่รู้เปลี่ยนแปลงที่เต็มไปด้วยชื่อ drive system ตัวที่สิ่งนี้ก็จะเรียก threat system change ออกขยันใช้พิซซี่มุชิเลยป้าจังใช้พิซซี่มุชิเลยแล้วก็ change ออกขยันแล้วอารมณ์ยาเราไม่ตีเลยสิกะเช่นเจ้าขันยังรู้เจ้าเสวินวารู้เจ้าเสวินฟีเจ้าเสวินวารู้ถ้าเจ้าอภิธรรมมาโตตาลุพโยเองสิสูระเลยโตตาไปเจ้าทาเลยโตตาไปไม่จินนัตเลยโตตาไปไอ้เราที่แท้มา threat system แต่เมื่อใส่จานได้มาจะรับยาสอบยาพาไม่ชี้ทาราเราสูดีเลเบนทมสเซจาร์มาชิคุดิปอมาชีเดอะไรดิชิคุอัลลังบอมตีลิงกันอัลลังบอมอัลลังเทมาชีเดชิคุไอชิกันไอตะกันกูยีด้วยตะคุยีด้วยชิคุลาบิโรสูบเอาไล่เองเอร่าทรานสปอร์ตกูยานาเวรคาร์ดิซียานาเวรคาร์ดิซียานาตีการีมาปนเต็มหมดเลยคนเลยไปหมดเลยพอลุชเนี่ยไม่ใช่หรอกไอ้ยังเขาเนี่ยที่การเป็นเนี่ยมาสี่ยงสูตรเส้นยันเดนเนี่ยใช่ไหมเส้นมันยันเดนเนี่ยกูปูไปทางตัวเจ้าเสียชีเดใช่ไหมเจ้าเสียชีเดเนี่ยในวิโรเจ้าเสียไม่ชีเดเนี่ยกูปูไปเลยปูไปเลยอารมณ์มาเดียวเนี่ยเดียวสกับเจ้าเสียไม่พิจิลุสิวิโลดามีเงินมาดูโลเต็มมาหมดเลยชีเดใช่ไหมเต็มมาหมดชีเดนี่อันนี้เต็มมาหมดย้อนแน่ย้อนแน่เลยนี่เท่าย่างเปล่าเปล่าเสียมาสุดที่เป็นกุศลอะไรเต็มมาเสียจังสุดเป็นกุศลเต็มมาเสียจังสุดยิ่งกุศลอะไรดีธรรมะไสจาระมาอะคูพ่อหมอแมกเกนชิปหากูยินยืมไปแล้วเปียวเนี่ยไอ้นี่แท้มาพอนัมเบอร์1เนี่ยนัมเบอร์2ก็ยังเยียจิตุกูปัญญาไตขาลูกขอเลย intelligence training intelligence training intelligence เนี่ยมา IQ လည်းပါတယ် EQ လည်းပါတယ် training လုပ်တယ်နံပါတ်1အရာကတော့ပမ္မာဒိဋ္ဌိတဲ့ပါတယ်တော့ပမ္မာဒိဋ္ဌိမှန်ကန်တဲ့သဘောထားအမြင်မှန်ကန်တဲ့သဘောထားမှန်ကန်တဲ့အမြင်ဘယ်လိုဖြစ်တာကိုမှန်ကန်တဲ့သဘောထားလို့ယူဆတော့ဆိုဥပမာကားကြက်တယ်ဆိုရင်ကားကြက်တဲ့အချိန်မှာဟို traffic ထဲမှာကိုကပိတ်မိနေအဲ့ဒီအချိန်မှာသဘောထားကမှန်တယ်လားမမှန်ဘူးလားဆိုတော့ဒီနေရာပဲကြည့်ငါတယောက်တည်းပဲနောက်ကျနေတယ်ဒီလူတည်းကငါလမ်းလာပိတ်တယ်ရှေ့ကလူကိုလမ်းလာပိတ်တယ်လို့ကိုယူဆတာသူတို့ဟာကိုယ်လိုပဲနောက်ကျလူတို့ကမမြင်ဘူးနောက်ကျတာသူကဒုက္ခလေငါလိုပဲဒုက္ခရောက်နေလို့မမြင်ဘူးမမြင်ဘူးနေမကဘာလို့ဆိုငါကိုဒုက္ခပေးတယ်လူအဲ့ဒါသာမြင်တယ်ငါနောက်ကျတဲ့ဒီရှေ့ကကားတွေကြောင့်ကြီးစမောက်ဒီဘေးကကားလေငါလာပိတ်ထားတယ်ငါပိတ်ထားအဲ့လိုအတွေးဝင်ကိုဒုက္ခအရေးဆုံးဂျန်တဲ့လူတွေဒုက္ခအရေးမကြီးတော့အဲ့ချိန်ဂျန်တဲ့လူတွေဒုက္ခရှိမှန်းတော့သတိမရတော့တိမ်မမြင်ရရှင်နေဘာမှအထူးထပ်ပြောတာမရှိပါဘူးသူတို့ပြောတဲ့ affiliate focus ဆိုတာလေ affiliate system ဆိုတာကရှေ့မှာလူတွေကားကြက်နေတယ်ကိုယ်ကလည်းကားကြက်သူတို့လည်းပိတ်မြင်ကိုယ်လည်းပိတ်မြင်ခုနောက်လူလည်းပိတ်မြင်affiliate ဖြစ်တဲ့ဆိုတော့ all share လူလည်းပဲပိတ်မိနေတယ်နောက်လူလည်းပိတ်မိနေတယ်သူတို့လည်းနောက်ကျနေငါလည်းနောက်ကျနေအဲ့ဒီအတိလေးဝင်တာ affiliate system လို့ခေါ်တာဒါသိပ္ပံပညာစကားအင်္ဂလိပ်လိုလည်းပြောရခါကျတော့ဘုံဘုံတို့ကပိုအထင်ကြီးသွားတာပေါ့အထူးသဖြင့်စင်ကာပူမှာနေတယ်လို့ပိုအထင်ကြီးသွားတာပေါ့ဘုံလည်းအင်္ဂလန်မှာ22နှစ်ဆိုတော့အထင်ကြီးတာပဲအမှန်မြတ်စွာဘုရားကဒုက္ခဒုက္ခတံခောပဏိတံဒုက္ခအရိယသစ္စာပရိညာန်တိမိန်ဘိက္ခဝေပုပ္ပေအနနုသုတေသူဓမ္မေသူစိခုံဥဒ္ဒပါတိညာဏံဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိဒီဟာကဒုက္ခပဲဆိုတာသိလိုက်ငါမဟုတ်ဘူးအဲ့ဒုက္ခတည်းမှာငါမထက်နဲ့ရှိရကောင်ဆိုပြီးတော့မထက်နဲ့နောက်ကောင်ဆိုပြီးတော့မထက်နဲ့ဒုက္ခလို့ပဲမြင်ဟောမှာရှိရလည်းဒုက္ခဖြစ်နေတယ်နောက်ကလည်းဒုက္ခဖြစ်နေတယ်ဒီမှာလည်းဒုက္ခဖြစ်နေတယ်အဲ့လိုမြင်လိုက်ရင် affiliate ဖြစ်သွားတာအဲ့ဒါကိုပရိညာဏ်လို့ခေါ်တာတိပယ်ဆိုင်ပွားတယ်မှာဒါတိတယ်လို့ပြောတာတိပယ်ဆိုင်ပွားတိရမယ်လို့ပြောတာအဲ့လိုမတိဘူးဆိုရင်နဲ့အဲ့လိုမသိဘူးဆိုရင်ကားကြက်တာကတမတ်ပဲမာဘောရိမြန်ဆရာတော်ရဲ့စကားကိုပြန်သုံးရရင်ကားကြက်တဲ့ဒုက္ခတမတ်ပဲကိုကမတွေးတက်လို့သဘောထားအမြင်မမှန်လို့ထပ်ပြီးတော့ဆောင်းလဲတာကသုံးမတ်ဆိုတော့ဘလော့ဖြစ်သွားတော့တကြက်ဖြစ်သွားတယ်တကြက်ဖြစ်သွားတယ်တခါတခါသူများလေဒီကောင်ကြက်မပြူပြောရင်စိတ်မဆိုးဘူးလား။ဘာဆိုတော့ဒုက္ခကြက်ပြည့်တဲ့လူလိုမြင်မှစိတ်ထဲမှာနေတာထိုင်တာရှိတယ်လေ။ကြက်ပြည့်တဲ့လူ။ဘာပြည့်တာတော့ဆိုဒုက္ခပြည့်။ကြက်မပြူလို့ပြောရင်ဒါယူတယ်လို့ပြောတာလေ။မပြည့်ဘူး။မြတ်စွာဘုရားကဘုထုစနောအုံမတ်တကောပုထုဇဉ်နေအားလုံးကအယူကြီးကြီးပဲ။အယူကြီးတယ်မလားတမတ်ကိုဘာဖြစ်တာတော့ဆိုတော့တကြပြအောင်လုပ်တာလေအကုန်လုံးယူတယ်မကြသေးခင်ကထိုင်းနိုင်ငံမက်ဆိုင်ထက်ချီလေးနဲ့ဟိုဘက်ကန်မက်ဆိုင်အဲ့ဒီကူထဲမှာပိတ်မိနေတဲ့ကလေးတွေကလေးတွေ12ယောက်နဲ့သူတို့ရဲ့နီးပြဘောလုံးနီးပြရက်အကြိုက်ထမင်းမစားပဲနဲ့နီးသူတို့မှာ snack လို့စားစရာနည်းနည်းလေးပဲဟုတ်မွေးနေလို့ဖို့အတွက်ဆိုပြီးတော့သူတို့ဝယ်သွားတာပတ်600ခုအဲပတ်600ခုအဲ့ဒါသူတို့ ဘလို့နေနိုင်တော့ဆိုတာနောက်ပိုင်းအခုသူတို့တွေ့ရတာကသူတို့ရဲ့နီးပြဘလုံးနီးပြကကိုရင်ကြီးလူထွက်ကိုရင်ကိုနေဖို့ဘူးတယ်ကိုနေဖို့ဘူးလေကြာကြာနာနာတရားထိုင်နေကောင်းကောင်းမွန်မွန်နေတယ်အဖွာစောင့်ရှောက်မဲ့လူမရှိလို့လူထွက်သွားပြီးတော့အဖွာကိုသာစောင့်ရှောက်တာသူများကိုအယံကူညီတယ်ဒီနေ့အရင်ပြောမယ်ဆိုရင်သူကရုဏာရှိတယ်ပေါ့သူဘာဖြစ်ကရုဏာရှိကူထဲမှာညောင်းသွားတဲ့ခါကျတော့တဏှာလောက်ပဲပျော်ပဲသွားစားမယ်ဆိုတဲ့ဟာနောက်ရေကြီးလာတဲ့ခါကျတော့ပြန်ထွက်လို့မရဘူးအထဲကိုရေရှောင်းရှောင်းနဲ့၄မိုင်၅မိုင်၆မိုင်အဲ့လိုနေရာမျိုးရောက်ပါအားလုံးတည်တဲ့အတိုင်းတို့မှစားစရာမရှိဘဲနဲ့နေရတယ်ဘိုက်ကလည်းအယံစားတယ်မတူကြည့်ရတာတွေးရတဲ့စိတ်ဆင်းရဲမှုစိတ်ညစ်မှုစိတ်ဖိစီးမှုကိုကင်တွယ်တတ်ပုံရတယ်အသက်ရှင်တာဒါလည်းပါမှာပေါ့ဒါလည်းပါဟုတ်အဲ့လိုဒုက္ခဖြစ်ရင်ငွေနဲ့လှုပ်ဖို့အတွက်အဲ့အထဲကိုသွားဖို့ပြောတဲ့ကောင်လीပြောတဲ့တယောက်ကိုအပြစ်တင်မှုမရဘူးအပြစ်တင်နေဆိုရင်တော့တရားကိုတရားအပြစ်တင်လိုက်ရင်ငါဒုက္ခနင်ဒုက္ခရဖို့ကြည့်တယ်ဆိုတဲ့အတွေ့မျိုးရောက်ပါတယ်ဟုတ်တယ်မလားငါကားကြတာကနင်ကားကြတဲ့တည်းပို့ပြီးတော့အရေးကြီးတယ်ဒါကြောင့်နင်ကကားကြတာမဟုတ်နင်ကငါ့ကိုတမင်တဲ့ရှေ့မှာလာပြီးတော့ပိတ်နေတာဆိုတဲ့အတွေ့မျိုးတွေ့ပါတယ်အဲ့လိုဖြစ်ရင်တရားရဲ့ဒုက္ခတရားက affiliate မလုပ်တော့ဘူးမခံစားတော့ညပြီးတော့မခံစားတော့ညပြီးတော့မခံစားတော့နိုင်ငံတနိုင်ငံနေနေပဲဖြစ်ဖြစ်မိသားစုတစုနေနေပဲဖြစ်ဖြစ်ကုမ္ပဏီတစ်ခုနေဖြစ်ဖြစ်နိုင်ငံတကာဖွဲ့စည်းတစ်ခုနေနေဖြစ်ဖြစ်ဒီဒုက္ခကငါတို့ကတပန့်ရှုံးနေသူတို့ကအမျက်ရတယ်အဲ့လိုမြင်တာနဲ့အခုပါဖြစ်တော့အမေရိကန်နဲ့ယူရိုပြားထဲမှာအဲကုန်သွယ်မှုစစ်ပွဲတွေဖြစ်တယ်တရုတ်ပြည်နဲ့အမေရိကန်ကြားမှာကုန်သွယ်မှုစစ်ပွဲတွေဖြစ်တယ်အဲ့ပုံစံမျိုးဒီပြဿနာကတို့အားလုံးခံစားရတဲ့ပြဿနာဆိုပြီးတော့မမြင်ဘူးဟုတ်တယ်မလားမမြင်ဘူးအဲ့လိုမမြင်တဲ့ဒါမိစ္ဆာဒိဋ္ဌိတဲ့အဲ့တော့ဗုဒ္ဓဘာသာမဟုတ်တဲ့လူတွေကိုမိစ္ဆာဒိဋ္ဌိလို့သွားပြောတာသူကအဲ့ဒါတမျိုးပဲမှန်တယ်အတိုင်းအတာတစ်ခုတည်းပဲမှန်တယ်စိတ်ပိုင်းဆိုင်ရာရတော့မမှန်ဘူးအဲ့ကြောင့်မိုင်းပုံးဆရာဘုရားကြီးကဘာသာရေးတိုင်းမှာတဲ့ဘာသာရေးတိုင်းမှာမိစ္ဆာဒိဋ္ဌိရှိတယ်အတ္တရှိတဲ့လူတွေလည်းပဲရှိတယ်ကိုကဗုဒ္ဓဘာသာလည်းဟုတ်တယ်ဓမ္မစကြာလည်းဘုံဘုံဆိုရင်အလွတ်ကျတာအလွတ်ကျတာဒါပေမဲ့တခါတခါလေးမနေ့ကဘန်ကောက်၄စိတ်မှာဘန်ကောက်နေတီပြန်လာဘန်ကောက်24နာရီပါတယ်။ဘာလို့ပြန်လာတဲ့အခါမှာလူကအယမ်းပင်မှန်းနေ။မြန်မာပြည်မှာလည်းပင်မှန်းအင်္ဂလန်ပြန်သွားတယ်။အင်္ဂလန်မှာ24နာရီမပြည့်ဘူးဂျာမနီသွားတယ်။28ရက်ဂျာမနီကနေပြန်သွားတာ။မကြောက်တခါတည်းဟိုဆဲစခန်းဆဲစခန်းဆိုဆဲရမပြည့်သေးဘူး6ရက်ပဲရှိသေးတယ်စင်ကာပူလား။ခန္ဓာကိုယ်ပင်ပန်းနေရပါအတန်ဒီလဲဝင်နောက်ပြီးတော့တီလာတဲ့ခါကျတော့စင်ကာပူလန်ဒန်နဲ့အင်္ဂလန်နဲ့ခုနှစ်နာရီခွာတယ်လीဒီမှာအိတ်တဲ့အချိန်ဘုံဘုံတော့ဟိုမှာအလုတ်လုံနေတော့ဖခင်ညနေဖခင်တော့မဝတ်တဲ့သေးဘူးဒီမှာမနဲ့ထားပြီးတော့ဆုံဖုံးတဲ့ခါမနဲ့ခုနှစ်နာရီဘုံတော့ညတစ်ခေါက်ပဲရှိသေးတယ်ဟိုမှာအိတ်နေအဲဆိုခန္ဓာကိုယ်မခံတော့ခန္ဓာကိုယ်ပင်ပန်းတခါတခါမိုင်းပုံးဆရာတော့နဲ့ကားတော့မှလीဟာဘုံမှာမခံတော့အိတ်လိုက်တယ်ဟဲ့ဆရာတော်အေးဟဲ့ကဲကားပေါ်မှာတော့အဲ့လိုဖြစ်တဲ့ခါကျတော့မနေ့ကဘန်ကောက်လေစိတ်မှာလीအဲ့ဒီ security check in နာမှာဘမောကပေးလိုက်တဲ့ passport ဒီအထဲဝင်ဖို့အတွက်လေ passport ပေးတာအဲ့လူကအယောက်ျားတော့မခိုင်ဘူးမခိုင်ပဲနဲ့အမျိုးသမီးဒီသူ့ရဲ့လုပ်ဖို့ခိုင်အမျိုးသမီးစီကို တွန်းပိုးလိုက်တယ်အမှန်စင်ထိုင်းမှာဆိုရင်သူကဘိုးကြီးလက်ထက်မှာအမျိုးသမီးတွေကမယူဘာမှတတ်ရမယူအမျိုးသားတွေပဲယူတယ်အဲ့လိုဖြစ်တဲ့ခါဆိုစိတ်ထက်မှာလေဟိုဟိုဒေါသမဟုတ်တာတော့မှနည်းနည်း irritated ဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတယ်အဲ့လိုဖြစ်သွားတဲ့ခါကျတော့ security ဖြတ်တဲ့တခြားလုံးမှလည်းစိတ်ကမကြည်ဘူးစိတ်မကြည်ဘူးမကြည်တဲ့ခါကျတော့စိတ်ရဖြတ်ပြီးတော့ဟိုတင်ကြည့်နေတဲ့အချိန်မှာဟို visa တွေ queue လုပ်နေတဲ့အချိန်မှာကိုယ်စိတ်ကိုပြန်ကြည့်တယ်ကိုယ်စဉ်ကိုယ့်ကိုဒုက္ခလို့ကြည့်သူတို့ကိုလည်းပဲဒုက္ခလို့ကြည့်ကိုယ်လိုဖက်စင်ကြံမျိုးတနေ့ကိုဘယ်နှယောက်သူတို့တွေ့ရမှမသိဘူးလေသူတို့လည်းဒုက္ခပဲဟုတ်တယ်မလားလင်းအားလုံးလုံချုံအောင်ဆိုပြီးတော့သူတို့လောက်ရတာလေအဲ့လုံးတဲ့အဲမှာသူတို့ကိုနားမလဲလူတွေအများကြီးပဲ personalize လုပ်ကြတယ်ဒီလူတွေကတော့ငါ့ကိုတခါတည်းလာပြီးတော့စစ်ဆေးရမ်းဘာလဲအဲ့ပုံစံမျိုးမြင်တဲ့လူတွေအများကြီးသူတို့လည်းဒုက္ခဘုံမုံလည်းဖက်စင်ကြတရားအနေနဲ့တခါမနေ့ကဒုက္ခအဲ့ဒီဒုက္ခကြည်ပြီးတော့အနန္တလေးညိတ်သွားတယ်အဲ့ဒုက္ခကိုကြည်တဲ့နေရာမှာ तू ကဘာလောက်ကြံတော့ဆိုတော့ဒီကောင်းတွေကလှုပ်ပြန်ပြီဆိုတော့အမြင်မျိုးလို့ဖြစ်ချင်းတယ်အဲ့လိုဖြစ်ရင်သူတို့ရဲ့ဒုက္ခနဲ့ကိုက affiliate လုပ်လို့မရတော့ဆက်သွယ်လို့မရတော့သူတို့ရဲ့ဒုက္ခကိုခံစားလို့မရတော့ဘုံမုံထင်တယ်ဘုံမုံရဲ့ဒုက္ခလို့သူတို့ခံစားနိုင်မှာမထင်ဘူးအဲ့လိုဖြစ်ရင်လေစကားများဖို့အလွယ်တကူပဲပါတယ်ဟိုကစိုင်းဒီဆိုင်တချင်ဟိုကကိုကားလိုက်အောင်ဟိုကအင်္ဂလိပ်စာအုပ်တွေပဲကိုကားရတယ်မြန်မာပြည်ပြတ်လှည့်ပြီးတော့ရေပြည့်တဲ့အိုးပါတော့တစ်ဆက်ဖို့နဲ့လေးနဲ့လဲရှမ်းမယ်တဲ့ stress တွေအရင်များနေတဲ့ခါကျတော့ခန္ဓာကိုယ်အရင်ပင်ပန်းနေတဲ့ခါကျတော့ဘာမှမဟုတ်တာလေးနဲ့တစ်ချက်လေးနဲ့လေပေါက်ခွဲတယ်ဟုတ်တယ်မလားတစ်ဆက်ပူလေးအိုးကပြည့်နေတဲ့ခါဆိုတစ်ဆက်ပူလေးနဲ့သူကရှင်းသွားတယ်အဲ့လိုပဲတဲ့ဘုရုဇင်းနဲ့လည်းပဲဒီဒုက္ခတွေတစ်ဖက်ကမသိတဲ့စိတ်ကထပ်ပြီးတော့ဆောင်းထပ်ဆောင်းနဲ့ထပ်ဖြစ်နေတယ်အာသဝဒုက္ခအဲ့ဒီအာသဝဒုက္ခကြောင့်ဘုံဘုံတို့ကစိတ်ဖြစ်စီမှုတွေအရင်များပါတယ်အဲ့ဟာကိုမြတ်စွာဘုရားကဒီမှာကြည့်ပါအောင်ဓမ္မစကြာထဲမှာတဘာဝဒုက္ခပြီးရင်အာသဝဒုက္ခတဘာဝဒုက္ခကဇာတိပိဒုက္ခပြာတိပိဒုက္ခမရဏံပိဒုက္ခနာအဲ့ဒီဟာကမွေးပြီးရင်အိုးရတယ်တေးရတယ်နာဇာတိပိဒုက္ခဇရာပိဒုက္ခပြာတိပိဒုက္ခမရဏံပိဒုက္ခဒါတွေကတဘာဝဒုက္ခတွေအဲ့နောက်မှာပါလာတော့ဒုက္ခပရိဒေဝဒုက္ခဒေါမနသူပါယတာဒုက္ခဒါတွေကကိုယ့်ကိုထပ်ဆောင်းတဲ့ဒုက္ခတွေအပိယဟိတံဘယောကိုဒုက္ခဒါလည်းကိုယ်ကထပ်ဆောင်းနေတဲ့ဒုက္ခကိလေသာဒုက္ခပိယဟိဝိဘယောကိုဒုက္ခဒါလည်းကိုယ်ကထပ်ပြီးတော့ဆောင်းနေဒုက္ခယံပိဿံနာလပတိတံဘိဒုက္ခဒါကလည်းပဲထပ်ပြီးတော့ဆောင်းနေတဲ့ဒုက္ခသမဆက်ကြတယ်မှာညဆောင်ဘုရားမိန်ထားတာကဒီမှာဒီရှေ့ကဇာတိကိုဒုက္ခလို့မြင်ရင်လူအများစုကဒါဇာတိဒုက္ခလို့မမြင်ဘူးမမြင်ဇရာကိုဒုက္ခလို့မြင်လားမြင်တော့မြင်တယ်ဒါမှမမြင်ချင်ဘူးဟုတ်တယ်မလားမြင်တော့မြင်တယ်ဒါမှမမြင်ချင်ဘူးဇရာဖြစ်ရင်စိတ်ဆင်းရဲဆိုတော့သိတယ်ဒါမှဇရာအကြောင်းလုံးဝမတွေးချင်ဘူးနည်းနည်းလေးစပင်ဖြူလိုက်ဆိုးဖြစ်တာဟုတ်တယ်လားအဲပိုင်းနဲ့တွန့်လိုက်အခု plastic surgery ရှိတယ်အဲ့လိုမျိုးတွေပေါ့အဲ့တော့ဇရာကိုဒုက္ခအနေနဲ့လက်မခံဘူးသူ့ကို fight လုပ်တယ်သူ့ကိုထွက်ပြေးတယ် fight or flight အဲ့ပုံစံမျိုးနဲ့သူ့ကိုသွားပြီးတော့ခံတွဲနေတာပေါ့ခံတွဲနေတယ်အဲ့တော့ဒီထဲကပြောတဲ့ဟာနဲ့ဆိုရင်တော့ threat system နဲ့ drive systemအဲ့ဒီနှစ်ခုနဲ့ခံတွဲနေရ affiliate system ဆိုတဲ့ဟာနဲ့မခံတွဲဘူးမခံတွဲတော့ affiliate system နဲ့ကြည့်လိုက်ရင်ဒုက္ခကိုဒုက္ခတို့ မြင်လိုက်တဲ့အခါကျတော့အချိန်ကိုလည်းပဲမဖြုံးတော့ဘူးဘဝကိုလည်းပဲပေါ့ပေါ့တန်းတယ်မနေတော့ဘူးပေါ့တန်းမနေတော့မလို့အပ်တဲ့ဒုက္ခလည်းပဲထပ်ပြီးတော့မဆောင်တော့ဘူးမဆောင်တော့ကကြနေတယ်ကောသူကဒုက္ခဖြစ်နေတာလေအဲ့ဒုက္ခလေးကိုဟောဒီမှာကကြနေတာဒုက္ခပဲအဲ့လိုမြင်လိုက်ရင်ရှေ့ကလူငါလာပြီးတော့လမ်းပိတ်ထားရဆိုပြီးအဲ့အတွေးမဝင်တော့ဘူးတဲ့ငါလာပြီးတော့ပိတ်ထားရလို့မြင်ရင်အဲ့ဒုက္ခကိုဒုက္ခလို့မြင်ပဲနဲ့ငါလို့မြင်လိုက်တာအဲ့ဒါကိုအတ္တတဲ့အတ္တဒိဋ္ဌိငါဆိုတဲ့မျက်လို့နဲ့မြင်လိုက်တာဒုက္ခကိုဒုက္ခလို့မြင်ပဲနဲ့ငါလို့မြင်လိုက်တာသမာဓိတွေပြသမာဓိတွေဖြစ်အောင်ဆိုရင်ငါတယောက်တည်းမဟုတ်ဘူးကာကြတာငါတယောက်တည်းမဟုတ်ဘူးအခုတရားနာတဲ့အောက်ဆိုကျောင်းကသေးနေတော့အာနာပါတယ်အိုက်လည်းအိုက်တယ်အဲခွန်လည်းမပြည့်စုံဘူးမိလည်းခန္ဓာပြတ်တယ်ဟိုas my bones are up here ဒီတစ်ခေါက်လာတာဒီကျောင်းကိုချဲ့ပေးဖို့အတွက်လာတယ်ထောက်ရပဲတရင်တော့ရင်ခါကျတော့ဒီတစ်ခေါက်အတိုင်းသားတစ်ခုဒီပဲချက်နေတယ်ဟုတ်တယ်မလားအဲ့ဒါဟိုရိတ်တာဖြစ်အောင်ဆရာတော်ကလှုပ်ချင်တယ်လှုပ်ချင်တယ်အရိတ်တာဖြစ်ပြီဆိုရင်အဲ့ဆရာတော်လဲဟိုကြွမှာပေါ့နော်အဲ့ဒါကြွမှာအဲ့တော့ဖုံးတို့ဒီလိုအိုက်နေတဲ့နေရာမှာဖုံးမောင်ကအိုက်တဲ့အထက်မှာငါထဲငါအိုက်တယ်လို့ပြောလိုက်ရင်ပမာဒိဋ္ဌိမဖြစ်တော့ဘူးအာဒီမှာအိုက်တယ်သူတို့လည်းအိုက်ကြတယ်အကုန်လုံးအိုက်ကြတယ်အဲ့လိုမြင်မှသူကတမာတိတိဖြစ်တာအဲ့ဒီလိုမြင်ရင်နောက်လိုက်လာမဲ့ emotion က positive ဖြစ်ဖို့များတယ်ငါတယောက်တည်းအိုက်တာမဟုတ်ဘူးလို့မြင်လိုက်တာ ਨੇ အဲ့လိုမြင်လိုက်တာ ਨੇ ဘောမောကဒီမှာစပင်မရှိဘူးစပင်မရှိရမှတလောက်အိုက်တာလေဟုတ်တယ်မလားသိမ့်မအိုက်ခြင်းစပင်ရိတ်ကြပါအဲမရိတ်ခြင်းဟုတ်တယ်အဲ့အိုက်ဘက်ခံပဲတကယ်မိုက်ဒီအိုက်ဘက်ခံနောက်နောက်ကနေလိုက်လာတဲ့အတွေးလိုက်လာတဲ့ emotion စိတ်ခံစားမှုမှန်ကန်နေအဲ့ဒီကမှန်ကန်တော့တာမသင်္ကပ္ပခေါ်တယ်အဲ့ဒီထဲမှာအပြာပါဒသင်္ကပ္ပဆိုတာကဒုက္ခနဲ့တွေ့ရင်ဒေါသမဖြစ်စေနဲ့ဒေါသမဖြစ်တဲ့အတွေ့ကကြက်တဲ့ဆိုတဲ့ဒေါသဖြစ်တဲ့အခါမှာအမ်ဒီကောင်ကြောင့်ငါကကြက်တယ်အဲ့လိုစိတ်မျိုးဖြစ်ရင်တမာသင်္ကပ္ပမဖြစ်တော့တမာဒိဋ္ဌိလည်းမဖြစ်တော့ကူထဲမှာပိတ်မိနေတဲ့ကလေးတွေဒီကောင်ဟိုမွေးနေ့အတွက်ဆိုပြီးတော့ခေါ်လာလို့ငါတို့ဒီထဲမှာပိတ်နေတာဆိုပြီးတော့တယောက်ကိုတယောက်စပြီးတော့အပြစ်တင်လိုက်သူတို့မှာ affiliate mode ဆိုရဟာလေ affiliate mode affiliate system တယောက်ရဲ့ဒုက္ခနဲ့တယောက်ဒီလိုမျှပြီးတော့ခံစားရတဲ့ connective ဖြစ်နေအဲ့ဒါမဖြစ်တော့အခုကြတော့သူတို့ကအဲ့ဒီလိုတယောက်ကိုတယောက်အပြစ်တင်နေဟာမလုပ်ဘူးပြဿနာတော့ရှိတယ်တယောက်ကိုတယောက်အပြစ်တင်တော့အပြစ်တင်နေဆိုရင်အားရအများကြီးကုန်သွားတယ်အဲ့ဒါအဲ့နေရာမှာသူတို့အားမတုံးစောပိုင်းမှာတော့ကြောက်စိတ်တွေဝင်မှာပေါ့ခလေးတွေအဲ့ဒါ7နှစ်ခန့်နေပြီးတော့18နှစ်အရွယ်ကလေးတွေကြောက်စိတ်ဝင်ပါပဲအကြောက်စိတ်ဝင်တာလေးကိုသူတို့ရဲ့ဟိုနှီးပြဆရာဘောလုံးနှီးပြဆရာကကိုရင်ကြီးလူထွက်ဆိုတော့သူဟာတရားထိုင်တယ်တော့သူတို့ကတရားထိုင်သင်ပေးတယ်ဒါဟိုအင်္ဂလိပ်လူသတင်းစာ online မှာတော့မဖတ်နိုင်တယ်သင်ပေးတယ်သင်ပေးတယ်အဲ့လိုသင်ပေးတယ်ဆိုရင်ကိုယ်ထဲမှာပိတ်မိလို့နော်မိုးမမြင်လေးမမြင်နောက်အချိန်လည်းမတိတော့အစားအစာလည်းမရှိဘူးဟိုအဖို့စားတယ်လည်းပဲပေါင်းမိတို့လေးတွေနဲ့အကောင်လုံးအစားအစာအရာသူကစိန်ခေါ်မှုတွေအများများတယ်အဲ့ဒီများတဲ့အချိန်မှာအဲ့ဒီပြဿနာကိုသူတို့ခံရတာလीဒီတရားထိုင်တယ်လည်းစိတ်ညင်အောင်လှုပ်လိုက်တယ်စိတ်ညင်အောင်လှုပ်တဲ့ခါကျတော့ကြောက်တဲ့စိတ်ကနေသွားတယ်။နောက်ပြီးတော့ I have other people တခြားလူတွေရှိသေးတယ်။ငါမှသူတို့ရှိသေးတယ်။ဆိုတဲ့အသည့်ရှိတဲ့အခါကျတော့ကြောက်စိတ်ကမရှိဘူး။ကြောက်စိတ်မရှိဘူး။ ဒါအရေးကြီးတာပြောတာလေအဲအရေးကြီးဒါကြောင့်ဒုက္ခကိုကြည့်ပြီးရင်တချို့ကဒေါသဖြစ်တယ်တချို့ကလောဘဖြစ်တယ်လောဘဖြစ်တယ်ငါတော့ထမင်းမစားရရင်ဒုက္ခပဲငါတော့အိမ်ကိုယ်ပိုင်အိုးအိမ်ရှိရင်ဒုက္ခဆိုတော့အလုပ်ကျူးစားလို့လုပ်တာအိမ်တစ်လုံးလည်းမပြီးနှလုံးလည်းမပြီးသုံးလုံးလည်းမပြီးဘူးမပြီးနိုင်ဘူးဒုက္ခဖြစ်စားဖို့နေဆိုရင်ဒုက္ခဖြစ်ရှင်းဖို့အတွက်လှုပ်လိုက်တာလေဟုတ်ပဲကန်းလွန်တာနောက်တစ်ချက်ကျတော့ဒေါသဆိုတာဒီတဲမှာအသုံးပြုရတာတော့ threat system အဲ့ဒီကူတဲမှာအဲ့လိုပိတ်မိနေတာကြောက်စက်တွေဝင်လာအဲ့ဒီကြောက်စက်ကိုခိုင်းတွေ့တာလေကြောက်စက်ကတော့လုံးဝမပြောက်ပါဘူးကြောက်စက်တော့ရှိနေတယ်ကြောက်စက်ရှိလို့သူတို့မှထွက်ဖို့နီလန်းနဲ့လိုက်ရှာတာဟိုကြောက်လေးတွေနဲ့တခါလဲတူးတာလေလိုက်တူးတာဟိုနေတူးဒီဘက်နဲ့တူးတနေရာတူးတာလေ15ပေလောက်ရှိတယ်ဘလောက်မြင့်ဘလောက်နက်တုံးဆိုတာလေအဲ့လောက်ရှိရသမိန်မစားပဲအဲ့လောက်ထိတူးနေတာအဟောစရာကောင်းတယ်အဟောစရာကောင်းတယ်ဟိုရေးတတ်ဆရာဝန်ကသူတို့နဲ့တူးသွားနေတယ်ရေးတတ်ဆရာဝန်ပြန်ပြီးတော့ရေးတာလေပြန်ပြီးတော့ရေးပြန်တာအဲ့တော့နေ့စဉ်ရုံးမှာတွေ့ရတဲ့ဒုက္ခရောအိမ်မှာတွေ့ရတဲ့ဒုက္ခရော Facebook ပေါ်မှာတွေ့ရတဲ့ဒုက္ခအဲ့ဒီဒုက္ခတွေနဲ့တွေ့တဲ့အခါမှာကရုဏာရှိရင်အဲ့ဒုက္ခနည်းပါတယ်ဘုံမှာကရုဏာဆိုတဲ့ပါဠိစကား compassion အင်္ဂလိပ်စကားပို့သုံးတယ်တဏှာဆိုတဲ့စကားသိမသုံးဘာဆိုတဏှာဆိုတဲ့စကားကိုမြန်မာကပြန်ပြီးတော့အထင်လွဲနေတယ်ဘသူမှအတနာမခံခြင်းဒီတိုင်းနေထိုင်နေသူများလည်းသွားပြီးတော့မတနာဘူးအယံကိုစားစရာတောက်စရာမရှိအော်ငိုနေတဲ့လူခိုကိုရမဲ့လူအဲ့လူမျိုးကမှသွားတနာတာလေကိုလာဆဲတဲ့လူသူ့မှာစိတ်ဒုက္ခရောက်နေတယ်သူ့မှာမနာလိုဝန်တုံမှုကနေဆင်လို့စိတ်ဒုက္ခရနေသူ့ကိုတနာလာမယ်ဘသူမှအတွေ့အကြုံသိမှုဝင်သိမှုစာနာတယ်ပေါ့စာနာစာနာတော့ sympathy ဖြစ်တယ်ပေါ့ empathy ဖြစ်တယ်အင်းအဲ့တော့ဒီကလေးတွေကုတဲမှာပိတ်မိတယ်အဲ့ကိစ္စပတ်သက်ပြီးတော့မိုင်းဖုံးဆရာတော့ရောနော်တခြားဆရာတို့တို့သွားပြီးတော့ပြည့်တည်ယူပေးကြတယ်နောက်ကြည့်ရင်းပြပအင်းရေတက်ခဆီးဒီအထူးတပ်သားတွေလည်းပဲသွားပြီးတော့ကုညီကြတယ်အကူညီတဲ့နေရာမှာအဲမိုင်းဖုံးဆရာတော့ဝိုင်းပြီးတော့ဝေဖန်ကြတယ်။ဟိုတိုင်းဘက်ကလည်းဝေဖန်သူနည်းနည်းရှိတယ်။ဟိုမြန်မာလူလည်းရှိပါတယ်။မြန်မာလူ Facebook ပေါ်လည်းရှိတယ်ဒီလိုအပြင်ပြောတာလည်းရှိတယ်။ Television ထဲမှာလည်း Television ပေါ်မှာလည်းပဲဒီဟိုရှိတာရှိတယ်။အဲ့ဒါတွေအများဆုံးတော့ YouTube ပေါ်မှာသူကရှိနေ။အဲ့ဒါဆရာတော်ကတိကျနေအဲ့ဒါသူအဲ့လိုသွားတဲ့ခါဆိုလူတွေကဘယ်လိုပြောရုံဆိုအဲ့ဒါသူနောက်လိုက်တဲ့ဦးစင်းလေးတစ်ပါးကအုံးတယ်လီဖုန်းနဲ့သွားပြီးတော့ဖွင့်ပြတယ်။ဆရာတော်ဒီမှာဟုတ်လားတဲ့။ဘသူကဘလို့ပြောဘသူကဘလို့ပြောတယ်။အဲ့လိုသွားလို့တာကိုသူ့ဝေဖန်တဲ့ခါကျတော့ဆရာတော်ပထမဆုံးတော့စိတ်ထဲမှာ"အော်ဟုတ်လား"ဆိုနည်းနည်း"ဟိုဘလို့ပြောမှာတော့ဟိုစိုးရင်တာမဟုတ်ဘူး။အနှဲငယ်ဆို surprise ဖြစ် and audible မှာမျိုးပြတယ်။ထိုင်လာတော့အော်ရပုံကမြည်ဒါမဲ့တမနစ်နှစ်မိနစ်တွင်းမှလေအော်တနာစရာကောင်းလို့ဆိုတဲ့စကလုံးဖက်လာတနာရတယ်အဲ့တော့နောက်ဆုံးတော့ဆရာတော်ကစင်ပေါ်နေမပြန်ခင်ဘာပြောဆိုတော့ဒီကူတဲ့ဟိုကူသွားပြီးတော့မြစ်တာပို့တဲ့အတွက်ကြောင့်မို့လို့တဲ့အဲချင်းမွန်းတဲ့လူလည်းအများကြီးပဲကဲရဲ့လူလည်းပဲ television ထဲအထိသွားပြီးတော့ကဲရဲ့အများကြီးပဲဒါပေမဲ့အဲ့ဒီချင်းမွန်းတာကဲရဲ့တာအဲ့ဒါတွေအဓိကမဟုတ်ဘူးအဓိကကတော့အဲ့ဒီကလေးတွေဒုက္ခရောက်တာကိုသနာတာကိဉ္ဏဖြစ်တယ်သူစိတ်ထဲမှာအဲ့ဒါပဲအဲ့ဒါပဲသူမွေးတာလည်းအဲ့နားမှာပဲမွေးတယ်လေဆွေမျိုးတော်တောင်းတောင်းမှာအဲ့နားမှာပဲမွေးတယ်နောက်ပြီးတော့ဒီအဲ့ကလေးတွေရဲ့မိဘတယောက်ကသွားပြီးတော့ပြင်တယ် ဒါပြီးတော့ပြင်တယ်အဲ့ဒါဆရာတော်ချောက်မြတ်တာပို့ပြီးပါချောက်ပြီးတော့မြတ်တာပို့တဲ့ခါကျတော့ဆရာတော်ကဘာလဲဆိုတော့ဟိုသူမရောက်ခင်မှာတဲ့တချို့တခါတည်းကစိုးရင်ပြီးတော့ဘာလို့တောင်ဆိုတော့ဟိုဝက်တွေကြက်တွေတတ်ပြီးတော့နှက်ကိုပတ်တာတယ်ဆရာတော်အဲ့ဒါမိစ္ဆာဒိဋ္ဌိအဲ့ဒါမလို့ရဘူးကုသိုလ်ပဲလုပ်ပြီးတော့အမြပေးဝေးပါအဲ့ဒါလေအမြပေးဝေးဒါမှသမာဓိဒိဋ္ဌိဖြစ်တယ်အဲ့ဒါခုပြောတယ်နောက်တစ်ခုကတော့သူဟုတ်ဟိုယောဂီအလိုပြောသွားတဲ့စံကုန်းထက်မှာအမ်ဒီပရမဆုံးကြီးသားဒီနေ့ဂူလာဖွင့်ပေးတယ်ဆိုတဲ့အားတော့ပါမေတ္တာနဲ့ဖွင့်တာဟိုမင်းအမ်အဲတရားလည်းဟောတယ်လေဟောတဲ့တရားထဲမှာလည်းပဲဒီစင်မလာဟောတဲ့တရားထဲမှာလောဘများလောဘများလောဘကြီးလေဒုက္ခကြီးလောဘနဲ့ဒုက္ခနဲ့လေလောဘမရှိအဲ့ဒီတိုင်းပဲထိုင်းလို့ယူရီးယားလို့ဆိုတာဆိုတာပဲကွာတယ်အဲ့ဒါတွေ record ရှိတယ်တချို့လူတွေ YouTube ပေါ်မှာတင်တယ်အဲ့ဒါတော့ဆရာတော်စီမေးလို့မဟုတ်ဘုံဘွားပြန်ပြီးတော့နားထောင်ကြည့်တယ်လောဘဒေါသမကောင်းဘူးဒုက္ခများစီတယ်အဲ့ဒါတွေပဲတင်ပေးတယ်ကိုရှိမှာအပြည့်ရင်ပြည့်ရွတ်ပေးတယ်မေတ္တာပို့တယ်အဲခရဏညာမေတ္တာတုတ်တို့မေတ္တာတုတ်ဘာလို့ရွတ်တယ်နောက်ပြီးတော့တမန္နာဆက်ခောင်းအလေးသူနတ်တွေပိုင်းပြင်ပြီးတော့ပြည့်ရွတ်တယ်ပြည့်ရင်အဲရေဆက်ချတယ်ခရဏချတယ်ပေါ့ဟုတ်ကဲ့တခုတော့ရှိတယ်ဆရာတော်ပြောရလေဟိုရှေးဟောင်းဖရာလေးဆရာတော်ယူလာတယ်ကြလားပြပေါ့ဒီဖရာလေးဟုတ်တယ်ဆရာတော်ကအာကိုရနေနဲ့အဲခံပြီးတော့သူခေါင်းပေါ်တင့်ပြီးတော့တဲ့သူကတိုင်တယ်တဲ့စိတ်ထဲမှာတိုင်တယ်တကယ်လို့ဟိုဒီကလေးတွေအသက်ရှိနေတည်းဆိုရင်ပေါ့နော်အဲဒီဘုရားသူ့ခေါင်းပေါ်မှာဒီပါစေပေါ့နော်အဲ့လိုဟိုအတိတ်ထံပြူတယ်တဲ့အဲ့ဒီအချိန်မှာမိလဲဘူးဆိုတာပေါ့ခေါင်းပေါ်မှာရှိတဲ့ဘုရားကိုမိလဲဘူးဆိုတာအဲ့ဒီကိုတော့ဆရာတော်မိတ်တယ်အဲ့ဘုရားဒီမှာယူလာဘုံကိုပြချင်ဟိုကြည့်ဦးမယ်ကြည့်ခိုင်းတယ်မပေးပါပေးရင်ဒီညတောင်းကြည့်မှဆိုလို့ရှိအောင်မယ်အဲ့ဒါဖရာတရားတန်ခါပဲပြန်အားကိုးတာပဲဆရာဖရာတရားတန်ခါဂုံတော်နဲ့မြစ်တာဒါပဲပြန်အားကိုးတာအဲ့ဒါတော့ဘုံမသိပါဘူးအဲ့ဒါမသိဘူးအဲ့ပါမပါတော့မသိအဲ့ဒါတော့မသိဘူးအဲ့ဒီဒေတာမှာရှိတဲ့လူတွေကဆရာတော်ဟိုနေ့အကိုးခွေကြတယ်ပေါ့အားကိုးကြတော့အဲ့တော့ဘုန်းဆိုလိုချင်တာကဒုက္ခနဲ့တွေ့တဲ့ခါမှာတချို့ကဒေါသဖြစ်တယ်တချို့ကလောဘဖြစ်တယ်ဆရာတော်ရဲ့ပိယကျူဆိုပြီးတော့လေဆရာတော်ပိယကျူလည်းမဟုတ်ပါဘူးတချို့ညဆရာတော်ပိယပိယကျူဒီပိယကျူထိုင်းမှာဘတ်199ဘတ်ရောင်းနေတယ်မြန်မာငွေနဲ့ဆိုဘယ်လောက်တော့ပတ်199 40လောင်းနဲ့မြောက်ကြည့်ပါဦး1000လား12000ဒါ12000ပဲဘုံမရှော့ဈေးနဲ့6000မရောပါဘူးအဲအဲ့လိုရောင်းနေတယ်အဲဆရာတို့ပြန်ရှားရခါဆိုဆရာတို့တီးနောက်ပြီးတော့ဟုတ်သူ့ရဲ့ဓာတ်ပုံနေအဲ့ဒါပေါ့နော်ရောင်းကြတယ်တချို့သူ့ရဲ့အဲပတ်သိမ်းကြော်တယ်ဒီရှေးတော့သူငယ်တော့ကယထာတဲ့ရုပ်ထုလေဒီလည်းဆိုရုပ်ထုက5သိမ်းကြော်တယ်တဲ့5000လည်းတက်သွားအေးအဲ့လိုဒီတက်သွားတယ်အဲ့လိုသူ့ရှားရက်ကဆိုတော့ဆရာတော့အဟောပြီးတော့ဒီတိုင်းဆိုရင်လည်းငါခန္ဓာကိုလာဝယ်လိုက်လေအဲ့ဒါကြောင့်ဒီမှာတရားဟောရခါမှလေအပြင်ကအရာဝတ္ထုတွေတွားပြီးတော့မဆွဲနဲ့စေတီတောင်မှအပြင်စေတီတွားပြီးတော့မဆွဲနဲ့ယင်ထဲမှာလုံသားထဲမှာစေတီဖျားတဲ့ပါဆိုပြီးတော့ဟောသွားတာလေအဲ့ဒါဟောသွားတာ สามารถเล่าไปโฮตุยองคุยอยู่ไปพมงแลปดีตองหาดิตุเมียวอะเปิ้ไม่สู้บ่าวအဲ့တော့ဒုက္ခတွေ့တယ်ဆိုရင်ဒီဒုက္ခကိုင်တွယ်တဲ့နေရာမှာဟိုဒေါသမဖြစ်အောင်လောဘမဖြစ်အောင်ဆိုရင်ဘယ်လိုလုပ်မှန်းလို့ဆိုတော့ဒီဒုက္ခငါတယောက်တည်းမဟုတ်ဘူးဆိုပြီးမြင်ရမယ်အဲ့လိုမြင်တာဟုတ်တာအနတ္တအမြင်လို့ခေါ်တယ်အဲ့ဒါကိုပညာနဲ့မြင်တာတဲ့ပညာတော့တမ္မာဒိဋ္ဌိလို့ခေါ်တယ်တမ္မာဒိဋ္ဌိnow ตมะติงกัปปะจารออัพจาปาระติงกัปปะเนอวิณะติงกัปปะบาลีโลဖြစ်နေမြန်မာလိုจารอစိတ်မဆိုးねမကြောက်ねกรุณาဖြစ်ပါဒေါသဖြစ်တဲ့ခါဥပမာကလေးတွေไอ้กูတမ်းมาไอ้โลဖြစ်နေတာจ้าวစိတ်ပေါ်လာมั้ยไอ้จ้าวစိတ်ပေါ်လာရင်ဟိုอาရှိအောင်ဘယ်လိုလုပ်มาတော့အချင်းချင်းပြန်ပြီးတော့อาပေးจ้าအသက်7နှစ်အရွယ်ကလေးကို7နှစ်အရွယ်အားပေးမှာပဲ7နှစ်ကို73နှစ်အားပေးမှာအဲ့လိုချင်းချင်းအားပေးကြအားပေးတဲ့ခါကျတော့တယောက်ကိုတယောက်အပြစ်တင်တဲ့ဟာမျိုးတွေမဖြစ်ဘူးမဖြစ်ဘူးဒါကြောင့်ဒုက္ခနဲ့တွေ့တဲ့ခါမှာတိပ္ပံပညာလေးပြောတဲ့ဟာလေးနည်းနည်းဖတ်ခြင်းဖတ်ပြခြင်းဒီစားကအော်ထရီဇင်တဲ့အော်ထရီဇင်ဆိုတာကဒါအများအတွက်ကရုဏာပဲပရာဟိတလို့လည်းခေါ်တယ်။သူများအတွက်ကရုဏာပေါ့။ဒီနေ့အပြင်ပြောမယ်ဆိုရင်ဥပပါရမီတို့ဗြဟ္မထပါရမီတို့အဲ့ဒီအစဉ်ရတဲ့ပုဂ္ဂိုလ်တွေ။ဒါပြင်သစ်နိုင်ငံသားဆရာတော်တပါးနော်။တကယ်သိပ္ပံပညာရှင်သိပ္ပံပညာရှင်မှသူကဒီ secular biology မှာ PhD ရထားတဲ့ပုဂ္ဂိုလ်ဖို့မတားကြာလေးပြောတော့ချားချောင်းမဟုတ်ဘူးတချို့ဗုဒ္ဓဘာသာအနေနဲ့ဗုဒ္ဓဘာသာမိဘအနေနဲ့မွေးဖွားလာတဲ့ကလေးလေးတွေက PhD လောက်ပဲရသေးတယ် PhD ရတယ်ဆိုတော့ကိုယ်ကိုယ်တိုင်ဘာမှမတီထွင်တတ်သေးဘူးသူများရဲ့တိဗ္ဗံဘုဒ္ဓတဲ့အဟောင်းကိုပဲကိုယ်လေ့လာရသေးတာအဲသူတို့ကိုသူတို့တိဗ္ဗံပြန်ရှင်လို့ယူဆပြီးတော့လေဒါတွေကိုဗုဒ္ဓတရားတော်ကိုလေဟိုပယ်တယ်ပေါ့အဲ့တို့အတွက်ဘုံမကဒီနေ့ပါဠိပြောချင်တယ်ဆိုတော့ဒီမှာဟို secular biology နဲ့ PhD ရထားတဲ့ပြင်သစ်နိုင်ငံသားတဲ့ Matthew Rica ဆိုတဲ့သူရေးထားတဲ့ဟာဒါကလည်းပဲသူတရားထိုင်သူနဲ့တခြားဘုံဒီတရားထိုင်တဲ့ဆရာတွေအပါ80လောက်ကိုအာ neuroscience laboratory ဒီထက်ခွဲခန်းထဲမှာခေါ်ပြီးတော့သူတို့တရားထိုင်တဲ့အခါမှာသူတို့အုံနောက်တွေဘယ်လိုကြောင်းတော့သူတို့ရဲ့ emotional response စိတ်ခံစားမှုတုံ့ပြန်မှုဘယ်လိုရှိတုံးအဲ့ဒါကိုကြည့်တာဒီနေ့ကရုဏာတုံ့ပြန်မှုဆိုတာကသူ့မှာကရုဏာတုံ့ပြန်မှုဖြစ်တဲ့အခါမှာတွေးတာကတော့ဘာတွေးတာဆိုဒုက္ခကြောင့်တွေးတာဒါပေမဲ့အဲ့ဒီအချိန်မှာ distress မဖြစ်ဘူးစိတ်ပီးစီးမှုမဖြစ်ဘူးကြောက်စိတ်လည်းမဖြစ်ဘူးဒီအချိန်ကြီးဘာကြောင့်ဘသူ့ကြောင့်ဘယ်ကောင်ကြောင့်ဒီလိုဖြစ်သွားတာချုံကြသွားဆိုအဲ့လိုလည်းပဲတော်တာမဖြစ်ဘူးတော်တာမဖြစ်ဘူးအဲ့တော့ဒါလေးဘုံဘုံခရောင်းကဖတ်ပြီးပြီးအင်္ဂလိပ်လိုခုတခါထပ်ဖတ်ပြအောင် When I engage in meditation on altruistic love and compassion Tanya noted that the cerebral networks activated were very different ကရုဏာတရားထိုင်တဲ့အချိန်မှာတဲ့ဦးနောက်ကဒီတစ်ခုနဲ့တစ်ခု neuron တွေဆက်သွဲတဲ့ဟာလေအဲ့ဒါကသူက network တွေရှိတယ်။ဟိုနောက်က network neuron network တွေရှိတယ်။အဲ့ဒီ network တွေအရင်ကွာတယ်။ဘယ်ဘက်က active ဖြစ်ပြီးတော့ဘယ်ဟာက active မဖြစ်တယ်မဖြစ်ဘူးဆိုတာအရင်ကွာတယ်။ In particular the network linked to negative emotions and distress was not activated during meditation on compassion. ဒုက္ခကြောင့်စဉ်းစားနေရ။ဒါပေမဲ့စိတ်ဖိစီးမှုမဖြစ်ဘူး။ negative emotion လည်းမဖြစ်ဘူး။ဒေါသမဖြစ်ဘူးပေါ့။ငါလက်ခံမတက်တာဒီကောင်းကြောင့်အဲ့လိုလည်းမဖြစ်ဘူးတဲ့ elementship. Why certain cerebral areas traditionally associated with positive emotion, with the feeling of affiliation and maternal love, for instance, were activated? Positive emotion. Now, but affiliated so that nga dukkha ne thuru dukkha tu de nga diao de mho bu a tu mya dukkha yaw ni so tu mo ma dukkha yaw da mho nga le a lo dukkha myo shi so tu mya wa twa thim thi ko dukkha phin ne chin ma nga bae dukkha phin thuru ma phyo so bi lo ko ko a lo twei bi lo a ma ngai ba so affiliation tu a connection shi de bo affiliation so da मेत्ता सोरे सगलोंग आ मेत्ता सोरे सगलोंग आ कनेक्शन सी डाउ पियोरा मेत्ता सोरे सगलोंग ना कनेक्शन सी डा पियोरा एरो प्रयत्नना रे बलु प्रयत्नना फिसे नायगान प्रयत्नना वे फिसे फिसे आ सीबवाई प्रयत्नना वे फिसे फिसे एइनावी प्रयत्नना वे फिसे एलो प्रयत्नना को ची दे निया मा करुणा ने ची नाय ये ที่ทุกข์ก็ธรรมะไปจันเลยธรรมะไปนักโกชีนสุดธรรมะไปสิเลยถ้าพิจารพี่เลยต้องมาบุมาพี่ดองทะเลยีจีทะเลยีจีถ้าจังโอ้คุณยามาลัวรถเดียมาถ่ายเอาคราวก็เองเลยรถเดียถ่ายนะถ่ายพี่ดองโอ้ยามาลุเดียถ่ายนะครับผมยามาพี่มาเล่าในเวิร์กช็อปเลยทำไมถ้ามีดิครั้งนะที่อ่านไทยเนี่ยนาบิดอทุกท่านได้สาวที่มาเลยไปสาวยาวเชียร์ยาดำหมกเอาเนาะแล้วก็ปีบาร์ไอ้สาวที่มาเลยครูนันที่อ่านไทยเนี่ยปุ่นสามีสีบาร์เลยสรุปแล้วก็ทุกข้ากูทั้งไม่พิวทุกข์ในเรื่องยามไม่พิวยามพิมแม่สาครูนันเนี่ยปุ้ยพะเลยจ้างูนี่เด้ตาลีตู้เย็ดทุกข้ากูไม่เข่งอ่ะทีตาเลยเขาพูดไปเลยแต่ตู้เย็ดเด็กเขาเลยไปพูดไปเลยไอ้ลูกพูดไปเลยนะครับสุดอเมียบ้ามาไม่ชิมจานไม่ชิมจานเดียวชิมจานเคลียร์น้ำเลยสุดทำให้เคลียร์งูได้เลยป้าเจ้างูได้ลงสุดอเมียกรุณาอเมียมิตา maternal love สุดที่ทำให้ยิ่งได้มาตายทันนี่ยังปุ๊บติลกุศลอะไรแต่ถ้าชิสเซพินเนมาพมว่ามาตายทันกรุณาสิบิโอฮอร์เรตยาลิชทีนี้แหละไอ้ที่จำเป็นพี่เราก้าวถามมาไปแม้ทีนี้พระองค์โดนนัดให้เชื่อคุยแล้วใจธรรมเสจจานนี่ยาวทำไมสุดธรรมเสจจานเจ้าหมดด้วยพี่เราธรรมเสจจานสภาพเจ้าราโรธรรมเสจจานสุรากาดูขัดกันด้วยบงการด้วยนิยมเจ้าราที่ธรรมเสจจานสวรรค์เจ้าภาพเจ้าราที่สวรรค์เจ้าขี้ตัวบูดด้วยแต่ผู้สังยูเจ้าราทุกข์ชีวิตทุกข์มีอันทุกข์ในเรื่องนี้เอายาวเอา transport ลู่เร่เตวุสังยีลู่เร่ที่เตวุสังยีอะไรทำไม่ใช่จ้าเว่ยทั้งที่นี่ทั้งในเรื่องนี้เส้นยิบมุมยานในเส้นยิบในเรื่องนี้อารมณ์ยาวอยู่ในตัวเส้นยิบมุมในเรามั่วที่มันชีเด emotional pattern สุดเลยฮะที่สิกขันสามุเจ็บสิกขันที่ต้องจำมุเจ็บปนน้อresponse pattern any reaction pattern any how ก็เปล่าได้มาเปล่าได้แท้มาตัวตะคาได้เปล่าน่ะเนี่ยทวีชินเปล่าน่ะทีแท้มาที่เตบันสาวดิอายใช่ตัวพระมสูเตยานะตรีวิธันอยู่ภิรตุริยนาเลาะได้ทีนี้ดอกพัดจายเนี่ยโมเลนล่ะมาพัดดอกเออสูจินาคะกรุณาปูภิรจิญจันชาปาครูน่ะจริงๆน่ะไปรู้จริงๆน่ะเอาสุกูซาบิโรตนาว่าอาจารย์ไทยรู้ไม่ยาวที่ขนาดกูลิที่ขนาดกูลิไม่ชิดอาจารย์ไทยรู้ไม่ยาวยาวดัดเอ็งรู้ยาวหน้าเอาไปจีบิโรตนาเนี่ยทำไมซาระเปล่าไปแช่เก้าไหนแช่เปลี่ยวบิโรซาเนี่ยไอ้เก้ามองซาระซาอาระเลยตัวอาจารย์มาแข่งซาระย้ายมาซาเนี่ยพี่เองพยายามพิจารณาอะไรนี่ไรนี่ได้พิจารณาถ้าเราดูข้าดมีอยู่ไหมที่ตบาวะดูข้าเรื่องชีวิตเรากรุณาบวบอะไรที่ตบาวะดูข้าชีวิตเรากรุณาบวบอะไรส่วนใหญ่ ဒုက္ခ ानु ပတ္တနာခေါ်တာဝိပဿနာရှိရဝိဒီရှိတယ်ဆိုရင်တဲ့ထပ်ပြီးတော့ဆောင်းတဲ့ top up လုပ်တဲ့ကိလေသာဒုက္ခနှဲသွားမယ်နှဲသွားမယ်ဒါကရုဏာတရားနဲ့ကိလေသာနှဲအောင်လုပ်တာနော်အပိဓမ္မာစကားနဲ့ပြောရင်ဒုက္ခကိုကြည့်တယ်ကြည့်ပြီးတော့တဏှာနဲ့ကရုဏာစိတ်ဖြစ်နေတာဒါမဟာကရုဏာမဟာကုသိုလ်စိတ်ဖြစ်နေတာငါတယောက်တည်းမကောင်းဆိုပြီးအဲ့အတိညာဉ်လေးပါဖြစ်ရင်ညာနာတံမယုတ်ဖြစ်နေတာပေါ့အတိညာဉ်ပါတဲ့မဟာကုသိုလ်စိတ်ဖြစ်နေတာပေါ့မဟာကုသိုလ်ဖြစ်နေတာဒါကြောင့်ဓမ္မစတိယနေစားပြီးဓမ္မစကြာနေအထိဓမ္မစကြာယွတ်တာလည်းယွတ်ပါဓမ္မစကြာဟိုတွေးအကြောင်းတွေးတဲ့ဆိုရင်ကရုဏာကိုသတိရပါမြတ်စွာဘုရားကိုရော်တိုင်းစိတ်တကြဆရာကောင်းတယ်လူနာလူအိုလူသေးအဲ့ဒါတွေ့တယ်စိတ်တမကြအကြောက်တရားမဟုတ်ဘူးအကြောက်တရားဆိုတာကသူတယောက်တည်းအတွက်ကြောက်တယ်ဟာပေါ့တုံ့လှုပ်ဘာဖြစ်တော့ဆိုတော့ကရုဏာပဲဖြစ်တယ်အော်ငါတယောက်တည်းမငါနဲ့တရားခံဒီ process တိုင်းဒီတွေ့ကြုံငါခံစားရမယ်ငါခမဲတော်ရောရတော်ရာရောတတိုင်းတပြည်လို့နော်ဟိုဘက်တိုင်းပြည်နော်ဟိုဘက်တိုင်းပြည်အဲ့လိုဒုက္ခကိုကြည့်ပြီးကရုဏာဖြစ်လာတဲ့အခါကျတော့နန်းစည်းစိမ်ကိုစွန့်ပြီးတော့စင်စင်ရဲ့ရဲ့တရားကျင့်တယ်လေဘာကြောင့်ဒီလိုလုပ်တာဆိုမဟာကရုဏာကြောင့်မဟာကာရုဏီကောနာထောဟိတာယသဗ္ဗပါဏိနာဟိတာယသဗ္ဗပါဏိနာလူအလုံးရဲ့အကျိုးစီးပွားအတွက်သူတယောက်တည်းအတွက်မဟုတ်ဘူးသူမိသားစုတယောက်တည်းအတွက်မဟုတ်သူလူမျိုးတယောက်တည်းမဟုတ်လူမျိုးအလုံးအတွက်မဟာကရုဏာတဲ့အရေးကြီးပါတယ်ဒါကြောင့်ဒီဓမ္မစကြာပုံမြင်နိုင်မြင်နိုင်မြတ်စွာဘုရားရဲ့မဟာကရုဏာတော်ကိုတတိယပါတတိယပါဘုံဘုံတို့တချို့ကတော့ဟုတ်ဘလို့အထင်လင်းအထင်မြင်မှတာဆိုတော့မဟာကရုဏာဟောတယ်မဟာကရုဏာကိုမြတ်စွာဘုရားရဲ့မဟာကရုဏာကိုအဓိကထားပြီးတော့ဟောတယ် emphasize လုပ်တာဒါမဟာယနာပါပြောသည်တေရမင်းသားကထေရဝါဒလည်းမဟုတ်ဘူးမဟာယနာလည်းမဟုတ်ဘူးဟုတ်တယ်မလားတတော်အားလုံးအပေါ်မှာကရုဏာရှိတယ်ပေါ့ထေရဝါဒမဟာယနာကဒီနောက်ပိုင်းမှာလာခွဲတာအဲ့တော့မက္ကန်ရှိပါသစ္စာ၄ပါးအနိစ္စဒုက္ခအနတ္တဒီလက္ခဏာ၄ပါးဒီထက်မှနေပြီးတော့ဒီပြမစိုးတရား၄ပါးဒီထက်မှနေပြီးတော့တရားကိုကျင့်နေတယ်ဆိုရင်ဘာနာမည်ပဲတက်တယ်ဒုက္ခငြိမ်းမှာပဲတိပ္ပံပညာအရာဒီထက်မှပြောတာ threat system ဆိုတဲ့တော့တာdrive system ဆိုတဲ့လောဘနဲသွားပြီးတော့ affiliate system ဆိုတဲ့ဒီကရုဏာတရားတတိပဋ္ဌာန်တရားဒါတွေအားကောင်းသွားမယ်အားကောင်းပြီးတော့နေစဉ်နေစဉ်တွေ့ရတဲ့ဒုက္ခတွေနဲသွားမယ်အဲ့တော့ရေအိုးကပြိမနေတော့စိတ်ဖြစ်စီးမှုဆိုရေအိုးကပြိမနေတော့ရေဒီအများကြီးအဲ့ထဲမှာလာကြလာပဲ तू ကမရှမ်းတော့ရည်ပြည့်တဲ့အိုးတစ်ဆက်ပူလေးနဲ့လဲရှမ်းမယ်ဆိုတာလေ။ဘာကြောင့်ရှမ်းတာတော့ဆိုတော့အဲ့ဒီရည်အိုးပြည့်အောင်ကိုယ့်ဟာကိုမတိပဲနဲ့အမြဲတမ်းပြည့်နေလို့ပြည့်နေလို့ဒါကြောင့်အဲ့ဒီဒုက္ခတွေရှိနေရှင်းဆွဲဒုက္ခတဘာဝဒုက္ခမပြည့်ပဲနဲ့ရှင်းဆွဲတဘာဝဒုက္ခကိုကြည်ပြီးကရုဏာပွားနိုင်ကြပါစေ။ကရုဏာပွားပြီးတော့နေစဉ်နေစဉ်တွေ့ရတဲ့ဒုက္ခတွေလည်းပဲငြိမ်းအေးပါစေမဖို့နိဗ္ဗာန်လင်းမြန်စွာရရှိကြပါစေသာသာသာ So any question any မေခွန်းနေရှိလားမနစ်20လောက်မေခွန်းနေဖြည့်ပေးမယ်နော်microphone นี่ไปเลยไม่คุ้นชื่อ
ရှင်ရဟောကိုမိကဟောမှာဒီဒိနာဆိုရယ်ကွန်ဗစ်ရှင်ပို့လို့ရှိရင်တတိနဲ့ဒီမုဒိတာအတူတူဘယ်လန့်စ်ဖြစ်အောင်ညှိရတယ်ပြောတယ်အဲ
့ဒါဟောဟိုတကောက်ဟောရတာလေဒီမုဒိတာဆိုတဲ့ဟာတွေပါပါတယ်ကယူနာပို့လို့ရှိရင်မေတ္တာနေစပြီးတော့ကယူနာပို့တဲ့အခါမှာမုဒိတာဆိုတဲ့အာချင်းဝင်းရှာတွေရတယ်တတိနဲ့သူကတက်လာပြီးတော့ဒီကယူနာနဲ့သူဒီဥပက္ခအထိရောက်လာတယ်ပြောတယ်လားအဲဒီကျွန်တော်တို့ဒီခုကယူနာတုံ့ပြန်မှုဆိုတဲ့ဓမ္မစကြာဟာမှာဒီမုဒိတာဆိုတဲ့ဒီချင်းဝင်းညှိတာပါလာပြန်
ဒီနေ့တော့အကျဉ်းဟောတယ်ဆိုတော့မုဒိတာကြောင့်ဘုံမမပြောဘူးအမှန်တော့ဒီထက်မှတက်ပတ်ပြန်ရှင်နေပြောတဲ့ထက်မှလည်း तू ကပါတယ် affiliate system ဆိုတဲ့ထက်မှ the content ပါတယ်နောက်ပြီးတော့ gratitude ဟိုတန်ဖိုးထားတာကျေးဇူးတင်တာ appreciate လုပ်တာအဲ့ဒါပါတယ်အဲ့ဒါမုဒိတာပဲကိုယ့်ကိုယ်တကယ်ကရုဏာရှိတဲ့ပုဂ္ဂိုလ်ဟာမိမိရဲ့အောင်မြင်မှုတွေကိုကြည့်ပြီးတော့မုဒိတာဖြစ်တယ်။ကိုယ့်ရဲ့အောင်မြင်မှုကိုကိုယ်ပြန်တွေးပြီးတော့မုဒိတာမဖြစ်နိုင်တဲ့ပုဂ္ဂိုလ်ကဒါကိုယ့်ကိုကရုဏာမဖြစ်နိုင်တဲ့ပုဂ္ဂိုလ်ပဲ။ဒါကြောင့်မြတ်စွာဘုရားမဟာကရုဏိခေါနာတော်အဲ့မဟာကရုဏိခေါထဲမှာကရုဏာတစ်ခုတည်းပဲဆိုပြီးမယ်။အဲ့ထဲမှာမြတ်စွာဘုရားမုဒိတာပွားတော်မူတယ်၊ပီတိပွားတော်မူတယ်ဆိုပြီးတော့နားလည်ရမယ်။ဘုဇင်ခုနပါတယ်မှာပီတိဆိုတာပါတယ်ပီတိဆိုတာပါတယ်အဲ့ပီတိထဲမှာပီတိပွားနိုင်တဲ့ပုဂ္ဂိုလ်ကမိမိကိုယ်ကိုအဲဒုက္ခနဲ့အောင်လို့တဲ့ပုဂ္ဂိုလ်ဆိုတော့သူ့ကိုယ်သူတဏှာတဲ့ပုဂ္ဂိုလ်ကရုဏာများတဲ့ပုဂ္ဂိုလ်ပဲအဲကြောင့်ဒီဘုဇင်ခုနပါတယ်မှာကရုဏာမပါဘူးမယ်ပီတိပဲပါဘူးမယ်အဲ့ထဲမှာကရုဏာပါတယ်လို့ယူဆရမယ်နော်နောက်ပြီးတော့ဒီမဟာကရုဏိခေါနာထောဟိတာသမ္မပါဏိနဒီတိုင်းမှာမြတ်စွာဘုရားကလူတွေအာတ္တဝအားလုံးကိုတနာပြီးတော့ဒီတရားကိုသွားကျင့်မယ်ဆိုလို့ထင်နေရမှာသူ့ရဲ့အည်သွေးကိုသူယုံကြည်တဲ့မုဒိတာရှိပြီလားရှိပြီလားသူ့ရဲ့ပါရမီကိုသူယုံကြည်တဲ့သူပြန်ပြီးတော့အနုမောဒနာလုပ်တဲ့စိတ်ကရှိပြီလားသူ့ကိုသူယုံကြည်ပြီသားပေါ့အဲ့ဒါကြောင့်မလို့လုပ်တာအဲ့ဒါပါပြီးသားပဲAny question? You have question?
How do you have compassion for oneself?
We have to see our problem as suffering. We are frightened of the word suffering. We are frightened. As a result,we actually add more pressure to ourselves. What the Buddha is saying is that, look, suffering is here. You know, you better work with this. You better engage with this. So, to see suffering, for example, I'm just talking about something very ordinary. We have to eat every day. At least once a day, we have to eat. If we don't eat, this body suffers.This physical body, it has its limit. The amount of food we can eat is limited. The energy from the food that we get from the food that we have eaten is also limited. The energy is limited. And we have to repeat this ritual of finding food, eating, and looking after this physical body.So if we look at food in this way, we are going to be compassionate for this body. Because this body is going to suffer without food. Actually, food is very disgusting. The Buddha, there is one meditation that food is disgusting. People think food is very attractive. They prepare it in a very attractive way. But you put into your mouth,You chew it two or three times, you don't want to see that anymore. You don't want that to come out of your mouth anymore. Once, I mean, if it happened to come out of your mouth, you don't want to put it back. It's very disgusting.
the further down it goes, the more disgusting it becomes. But we cannot live this body, this physical world cannot live without that disgusting food. You see? So if you look at this natural process, you can feel compassion for your body, you can feel compassion for anyone in this room, because they all feel hungry every day. Every day. But if we work on some natural suffering like this, we are using the word suffering, then we are going to be compassionate towards our body. We are going to look at what our body needs. Usually people don't look at what their body needs. They just look at what their tongue wants. Which taste their tongues will go for. And the tongue of the Buddha. One last question. မရှိတော့ရင်အများဝင်မယ်နော်အားလုံးလည်းဆိုကြယနေ့ယခု
ပြု
ပြုသမျှ
တ
ရားနာခြင
်
းဓမ္မသဝနာကုသိုလ
်
တရားဟောခြင
်း
ဓမ္မဒေသနာကုသိုလ
်
တရားဆွေးနွေးခြင
်း
ဓမ္မတာကိစ္စကုသိုလ
်
ဝါစုသင်္ကန
်
သက္ကလူတန်းခြင
်း
ဌာနကုသိုလ
်
ဤကုသိုလ်ကောင်းမှုစုစုတို့ကြောင
့်
တပိတော်တို့သည
်
တဘာဝဒုက္ခအာတဝဒုက္ခဒုက္ခနှမျိုးတို့ကိုခွဲခွဲခြားခြားသိမြင်၍ပညာတရားအတိညာပညာတရားခယုဏတရား တနေ့တနေ့တို့ပွား၍ဒုက္ခခတ်သိငြိမ်းရငြိမ်းချမ
်း
နိရောဓသစ္စာကိုယခုဘဝမှာပင
်
မျက်မှောက်ပြုပါရစေတာအရှင်ဘုရ
ား
ယနေ့ယခုပြုပြုသမ
ျ
ကုသလာဤ
အ
ဖို့ပါကကိုထင်ရှားရှိမရှိကုန်သောအမိအဖ
အ
ဖိုးအဖွာဆရာသမားဆွေမျိုးညာတကာအစထား၍31ပုံရှင်လည်းကြကုန်သောဝေနေယ
သ
ုခိတဒုခိတ
တ
တဝအပေါင်းတို့အားအမြအမြအမြအမ
ြ
ဘေးဝေငါပါဤအမြရ၍အမြရ၍ကိုယ်စိတ်နှဖျ
ား
ကိုယ်စိတ်နှဖျားချမ
်း
ချမ်းမမချမ်းချမ်းသာသာ
ချ
မ်းချမ်းသာသာရှိကြပါစေတော့ရှိကြပါစေတော့အာလောကာသမြအမြအမ
ြ
ယူတော်မူကြပါကုန်တော်သာသေသာသာသာသမျှအမြအမြအမ
ြ
ယူတော်မူကြပါကုန်သောသာသာသာအာလုံးသာသာသမျှအမြအမြအမ
ြ
ယူတော်မူကြပါကုန်သောသာကုသိုလ်မိတ္တနိုင်မိဟိုင်မိနာမောက္ခသတကလေသံပါရမီမာလိုင်စံကံပါတံစိန်တံလုံးနိုင်ခြင်းဖြင့်ခြင်းဆံဝေနယသတဝါနိုင်စัจ java ဝလာအနန္တစัจ java ဝလာทั้งสิ่งแขนโตหมหมจุมจุมสาธุอนุโมทนาไหลหับกุสุพรนี้เพ่งเพ่งกันสิ่งสิ่งสักคำถวยทัน sadhu sang dana mya sila mya bhavana mya thau sau kham thang sing thang rung ya thok hong thok hai khun him am lai sattva him am lai yon phak phang vai nai ma kho chai hau kha thô đau hò thiô sư sa a ma tha ni pa na ti ka yên sa kam lui tan sa tu sa tu sa tu bồ đà tha tân a bồ đà tha tân a si đoàn tê 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 bồ đà tha tân a si đoàn tê 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 Bồ Tát Tha Tân Năng Sĩ Đoàn Thế Tự Tha Thực Tha